Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဇူလိုင်လ23ရက်ကြာသပတေးနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကာယရောဂါရေပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ America ပြည်ထောင်စုမှာ COVID-19 ကာယရောဂါကြောင့်သေဆုံးသူ1000ကျော်နှစ်ရက်ဆက်တိုက်နဲ့ပုထုနေ့ကထပ်ပြီးတော့စံချိန်သစ်တင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းအတီးပြုတ်လူနာအရေအတွက်ဟာပုတ်ထုံးနေ့ကတည်းရက်ထဲမှာစံချိန်တင်အောင်12000ကျော်တွေ့ရှိခဲ့ပြီးစုစုပေါင်းအတီးပြုတ်လူနာဟာနယူးယောက်ပြည်နယ်ထက်ပိုများသွားပါပြီ။အခုဆိုရင်နိုင်ငံအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာအတီးပြုတ်လူနာ4200ကျော်အရှေ့ချမ်းနယူးယောက်ပြည်နယ်မှာ4100ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာစုစုပေါင်းအတီးပြုတ်လူနာက၄သန်းနီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်ပြီးတော့စုစုပေါင်းသေဆုံးသူက3400ကျော်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့နှာခေါင်းစီးတက်ကြဖို့နဲ့တယောက်နဲ့တယောက်ခက်ခွက်ခွာနေကြဖို့တမရဒေါ်နယ်ထရမ့်ကပုတ်ထုံးနေတော့ကတိုက်တွန်းပါတယ်
။ We want young Americans to avoid packed bars and other crowded indoor gatherings and we're all in this together.
အမေရိကန်လူငယ်တွေအနေနဲ့အရက်ဘားတွေနဲ့တခြားလူစီကားတဲ့နေရာတွေကိုရှောင်စီခြင်းနဲ့လို့တမရထရမ့်ပြောကြားခဲ့တာပါ။နိုင်ငံထဲမှာအဆိုးဆုံးကူးစက်မှုဖြစ်နေတဲ့ထဲကတက်ကြီးရွယ်အိုစောင့်ရှောက်ကြီးဟာတွေအတွက်အစိုးရကနောက်ထပ်ဒေါ်လာ5ဘီလီယံသုံးဆွဲကူညီသွားမယ်လို့တမရကကြေညာခဲ့ပါတယ်။ကာယရောဂါကြောင့်ထိခိုက်နေတဲ့လုပ်ငန်းတွေကိုနောက်ထပ်ထောက်ပံ့ကူညီရေးအတွက်ဒေါ်လာ1ထရီလီယံသုံးဆွဲမဲ့အစီအစဉ်ကိုအင်ယူရိုနဲ့အထက်လွှတ်တော် Republican ခေါင်းဆောင်တွေကြားပုတ်ထုံးနေနှောင်းပိုင်းကသဘောတူညီမှုရရှိခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နိုင်ငံနဲ့ပတ်သက်တဲ့မင်းကွန်းတရကိုနိုင်ငံကြားရေးဝန်ကြီး Mike Pompeo ကကယ်လီဖိုးနီးယားပြည်နယ်မှာဒီကနေ့ပြောကြားမှာဖြစ်ပါတယ်။ Communist တရုတ်နိုင်ငံနဲ့လွတ်လပ်တဲ့ကမ္ဘာကြီးအနာဂတ်လို့အဓိပ္ပာယ်ရမယ်။ Communist China and the Future of the Free World ဆိုတဲ့ခေါင်းစဉ်နဲ့ဝန်ကြီးမင်းကွန်းပြောမယ်လို့နိုင်ငံကြားရေးဌာနကပြောကြားထားပါတယ်။Houston မြို့မှာရှိတဲ့တရုတ်ကောင်စစ်ဝန်ချုပ်ရုံးကိုပိတ်ခိုင်းခဲ့တာဟာ American တို့ရဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ကိုယ်ပိုင်အချက်လက်တွေကိုကာကွယ်ဖို့ဖြစ်တယ်လို့ဝန်ကြီးပေါ်မေယိုကပုတ်ထုံးနေတော့ကပြောကြားခဲ့ပါတယ်။တရုတ်ဘက်ကတော့ဒါဟာနိုင်ငံရေးရန်စားမှုဖြစ်ပြီးဥပဒေနဲ့အညီလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့ပြောကြားပါတယ်
။美方要求中方关闭驻休斯敦总领馆
ကောင်စစ်ဝန်ချုပ်ရုံးကိုပိတ်ခိုင်းတာဟာနိုင်ငံတကာဥပဒေနိုင်ငံတကာဆက်ဆံရေးနဲ့တရုတ်အမေရိကန်ကောင်စစ်ဆက်ဆံရေးဆိုင်ရာအပြန်အလှန်သဘောတူညီချက်တွေကိုအကြီးအကျယ်ချိုးဖောက်တာဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးကိုအကြီးအကျယ်ထိခိုက်စေတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကဒီကနေ့ပြောကြားသွားတာပါ။တမရဒေါ်နယ်ထရမ့်ကတော့အမေရိကန်ထဲမှာရှိတဲ့တခြားတရုတ်တယုံတွေကိုထပ်ပြီးတော့ပိတ်နိုင်ခြင်းရှိတယ်လို့ပုတ်ထုံးနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့အလို့ရှိသူတယောက်ကိုဆန်ဖရန်စစ္စကိုမြို့တရုတ်ကောင်စစ်ဝန်ရုံးကဖွက်ထားပေးတယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောကြားလိုက်ပါတယ်။ဒေးဗစ်မြို့မှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်မှာသုတေသီလုပ်နေတဲ့တန်ဂျွန်ကိုပြည်ဝင်ခွင့်ဗီဇာလိမ်လည်မှုတစ်ခုမကနဲ့ဂျွန်လ26ရက်နေ့တုန်းကအစိုးရရှေ့နေတွေကတရားစွဲထားတာဖြစ်ပြီးသူ့ကိုကောင်စစ်ဝန်ရုံးကဖွက်ထားတယ်လို့အစိုးရရှေ့နေတွေကတရားရုံးမှာတင်းတင်းလာနေတုန်းကရှောက်ထားခဲ့တာပါအမေရိကန်ပြည်ဝင်ခွင့်ဗီဇာရှောက်လွှာမှာသူမဟာတရုတ်စစ်တပ်နဲ့ပတ်သက်မှုမရှိဘူးလို့ဖြေထားပေမဲ့သူမရဲ့အိမ်ကို FBI ကဝင်ရောက်ရှာဖွေရမှာစစ်ယူနီဖောင်းဝတ်ထားတဲ့ဓာတ်ပုံတွေအပြင်တရုတ်လေတပ်စေးတပ်ကတူမှာသူတေသနာလုပ်ခဲ့တဲ့အချက်လက်တွေကိုရှာဖွေတွေ့ရှိခဲ့ပါတယ်ဂျုံလာ20ရက်နေတုန်းကသူမကို FBI ထောက်လိုက်ရေးတွေကခေါ်ယူမေးမြန်းရမှာဒါရီကိုတန်ကညှင်းဆန်ခဲ့ကြောင်းနဲ့အဲ့ဒီနောက်ဆန်ဖရန်စစ္စကိုမြို့ကတရုတ်ကောင်စစ်ဝန်ရုံးမှာတွားရောက်ခိုးလုံနေကြောင်းအစိုးရရှေ့နေတွေရဲ့တရားရုံးကိုတင်ပြတဲ့အချက်လက်တွေထဲမှာဖော်ပြထားပါတယ်။တရုတ်စစ်တပ်ကသိပ္ပံပညာရှင်တွေကိုသူတို့အကြောင်းမှန်ဖုံးကွယ်ဆေးလွှတ်ပြီးအမေရိကန်တက္ကသိုလ်တွေသုတေသနဌာနတွေကအချက်လက်တွေကိုခိုးယူနေတဲ့အစီအစဉ်မှာတန်ဂျွန်တယောက်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေတွေကဆွတ်ဆွဲထားပါတယ်။အလားတူဗီဇာလျှောက်လွှာမှာလိမ်လည်မှုနဲ့စတန်ဖို့တက္ကသိုလ်မှာသုတေသနလုပ်နေတဲ့တရုတ်သူတည်ချန်ဆောင်းကိုပြီးခဲ့တဲ့လတုန်းကဖမ်းဆီးခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကပြည်ထောင်စုတရားရုံးအပြင်မှာဗုဒ္ဓဟူးနေ့ညတုန်းကစူဝေးဆန္ဒပြနေကြသူတွေကိုပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေသုံးလူစုခွဲခဲ့ပါတယ်။ရှဲရီရဲ့အကြမ်းဖက်မှုအသားရောင်ခွဲခြားမှုနဲ့ Portland မြို့မှာပြည်ထောင်စုလုံခြုံရေးတပ်ဖွဲ့တွေဖြန့်ချတာကိုမကြေနပ်မှုတို့ကြောင့်56ရက်ဆက်တိုက်ဆန္ဒပြနေကြတာပါ။တချိန်တည်းမှာပဲပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြသူတွေကိုအကြောင်းမရှိဖမ်းဆီးတယ်အင်အားအလွန်အကျွံတုံးတယ်လို့ဆိုပြီး Oregon ပြည်နယ်ရှေ့နေချုပ်ကတရားစွဲလိုက်ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့ခြားသောရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးကူညီပေးမဲ့အစီအစဉ်ကိုချက်ချင်းဖျက်သိမ်းတယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကဒီနေ့မှပြောလိုက်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့အတွက်မော်တော်ကားတွေနဲ့စက်သွေးပစ္စည်းတွေဝယ်ဖို့အတွက်လူငွေပေးမဲ့အစီအစဉ်ကိုဂျပန်အစိုးရအနေနဲ့ချက်ချင်းရဆိုင်ဖို့ HRW အဖွဲ့ကဒီနေ့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံရဲတပ်ဖွဲ့ဟာအရသာဆွေးရအုပ်ချုပ်မှုအောက်မှာမဟုတ်ဘဲစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတာဖြစ်ပြီးတော့လူခွင့်ချိုးဖောက်မှုတွေကိုလည်းစိုးစိုးဝါးဝါးကျူးလွန်ထားတဲ့မှတ်တမ်းတွေလည်းရှိတယ်လို့ HRW အဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုကာကွယ်ဖို့အတွက်ကားတွေနဲ့စစ်သည်ပစ္စည်းတွေဝယ်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုအမေရိကန်ဒေါ်လာ6,300,000နဲ့ညီမျှတဲ့ဂျပန်ယန်းတန်100ကိုအကူအညီပေးသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကကြေညာခဲ့တာပါအခုလိုလူတန်းဖို့ကူညီလိုက်တဲ့အတွက်မြန်မာရဲတပ်ဖွဲ့အနေနဲ့အများပြည်သူလုံခြုံရေးကိုပို့ပြီးတော့ထိထိရောက်ရောက်လှုပ်လာနိုင်မှာဖြစ်သလိုလူမှုတည်ငြိမ်မှုနဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်မှုတွေကိုလည်းပို့ပြီးတော့အထောက်အကူပြုဖန်တီးပေးနိုင်မှာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဂျပန်ဆိုးရအနေနဲ့လူခွေချိုးဖောက်တဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့ဖို့ကြိုးစားတဲ့အပေါ်မှာနားမလည်နိုင်ကြောင်းနဲ့အဲ့လိုမြန်မာနိုင်ငံရဲတပ်ဖွဲ့ကိုငွေကြေးထောက်ပံ့မဲ့အစားတခြားလူရှင်ဆိုးရအနေနဲ့တွဲပြီးတော့လူခွေချိုးဖောက်ခံရတာတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရတဲ့သူတွေကိုအကူအညီပေးတဲ့ဆိုပြီးတော့ HRW ဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ685ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူဦးရေဟာ3000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီမတိုင်ခင်ကလည်းသေဆုံးသူ444ယောက်ရှိခဲ့ပြီးတော့သတင်းထုတ်ပြန်ခြင်းတော့မရှိသေးဘူးလို့ဆိုပါတယ်။ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ45920ရှိတဲ့အတွက်နေ့စဉ်ကူးစက်မှုလုံးနောက်ထပ်ဆန်းကျင်တင်ခဲ့ပြီးတော့ကူးစက်သူစုစုပေါင်း1,200,000ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။အနာဘိုင်းနေနေနဲ့ကူးစက်မှုတွေကိုခြေရခံဖို့ခက်ခဲနေဖြစ်နေတာကြောင့်ပြည်내တော်များများမှလူတွေကိုအပြင်းမထွက်ကြဖို့လည်းအမိန့်တွေထုတ်ပြန်ထားပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်내မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ403ယောက်နဲ့သေဆုံးသူ9ယောက်ရှိတာကြောင့်ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမြို့မှာနေထိုင်တဲ့သူတွေအနေနဲ့နှာခေါင်းဆီးမျက်နှာဖုံးတွေကိုမဖြစ်မနေတက်လာနေရပါတယ်။ကူးစက်မှုအများစုဖြစ်တာကတော့နေမကောင်းတဲ့အလုပ်သမားတွေဟာသူတို့မှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးနေတဲ့အချိန်မှာအလုတ်ကနေခွင့်မြူပဲအလုတ်လာလုတ်ကြတာကြောင့်ဖြစ်တယ်လို့ပြောပါရယ်ဆေးခွင့်မရှိတဲ့သူတွေအနေနဲ့ဆေးစစ်တဲ့အဖြစ်ကိုစောင့်နေချိန်မှာအော်စတြေးလျဒေါ်လာ300ရမှဖြစ်တယ်လို့ပြည်내အစိုးရကကြေညာပါရယ်တောင်ကိုရီးယားနိုင်ငံဘက်မှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်59ယောက်ရှိတယ်ဆိုပြီးတော့တောင်ကိုရီးယားအနာဘိုင်တွေကပြောကြားလိုက်ပါရယ်ခင်ဗျာဂွာယီပူနွေးလာမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာနဲ့အမျှစင်ကာပူနိုင်ငံရဲ့ဗဟိုစီးပွားရေးဇုံ CBD မှာရှိတဲ့ရုံးခန်းတွေနဲ့နေအိမ်တိုက်ခန်းတွေဟာရေလွှမ်းမှုမှုတန်ခံရနိုင်တဲ့အန္တရာယ်တွေအလွန်များလာနေတယ်လို့အိမ်ချမ်းမြေအယောင်းဝယ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ CBRE ရဲ့အစီရင်ခံစာကဒီနေ့မှာပြောလိုက်ပါတယ်။လာမယ့်2030နဲ့2052ခုနှစ်အတွင်းဂွာကြီးဟာပြင်းပြအဖြစ်ပူချိန် 1.5 ဒီဂရီစင်တီဂရိတ်မြင့်တက်လာမယ်လို့ကုလသမဂ္ဂကခန့်မှန်းယူဆနေတာကြောင့်မြေဧရိယာ 1.9 ဒံစတူရမိုင်တွေကရုံးခန်းတွေဖွင့်ထားတဲ့အဆောက်အအုံ52လုံးဟာရေကြီးမှုအန္တရာယ်အလွန်ကြောက်ရွံ့နိုင်တယ်လို့အဲ့ဒီအစိုးရခန်းစာထဲမှာပြောထားပါတယ်။ဈေးဘူးမှာမူးမြို့တိုက်တွေနဲ့ရုံးခန်းတွေဖွင့်ထားတဲ့ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့နာမည်ကြီးမရီနာဘေးနေရာတဝိုက်ဟာရေကြီးမှုအန္တရာယ်အများဆုံးကြောက်ရွံ့နိုင်တယ်လို့ CBRE ကပြောပါတယ်။ကုမ္ပဏီတွေနဲ့ဗန်ဒီတော်များများဖွင့်လှစ်ထားတဲ့ဈေးဘူးကစီးပွားရေးဇုံနေရာအများစုဟာဖို့မြေဒီပေါ်မှာတိဆောက်ထားတာဖြစ်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်5မီတာလောက်အမြင့်မှာရှိနေတာဖြစ်ပါတယ်။လာမယ့်သက်ကရ2100ခုနှစ်မှာကမ္ဘာအပူချိန်ဟာ4ဒီဂရီစင်တီဂရိတ်မြင့်တက်လာမယ်လို့ယူဆထားတဲ့အတွက်အိမ်မှာရှိတဲ့အဆောက်အအုံ73လုံးကနောက်ထပ်စတူရန်ပေ4သန်းအကျယ်ဝန်းရှိတဲ့ရုံးခန်းနေရာတွေဟာရေလွှမ်းမှုခံရနိုင်တဲ့အန္တရာယ်ကြုံလာရနိုင်တယ်ဆိုပြီးတော့ CBRE ကပြောလိုက်ပါတယ်ခင်ဗျာ။တရုတ်နိုင်ငံကအင်္ဂါဂျိုဘောကိုတနစ်ကြာသွားရောက်မဲ့လူမပါတဲ့အာကာသယာဉ်တစ်စင်းကိုဒီနေ့မှလွတ်တင်လိုက်ပါတယ်။ The TM-11 လို့နာမည်ပေးထားတဲ့အာကာသယာဉ်ကို Long March 5ဆိုတဲ့ဒုံးပျံနဲ့အတူတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာရှိတဲ့ဝမ်ချန်အာကာသစခန်းကနေလွတ်တင်ခဲ့တာဖြစ်ပြီးတော့လူရာပေါင်းများစွာကဒါကိုအားပေးကြည့်ရှုခဲ့ကြပါတယ်။ The TM-11 အာကာသယာဉ်ဟာအင်္ဂါဂျိုကိုလာမယ့် February လမှာရောက်မယ်လို့ခန့်မှန်းထားပါတယ်။ အဲ့ဒီအာဂါသယင်အနေနဲ့အင်္ဂါဂျိုရဲ့ဂျိုဘလန်တဲ့ကိုရောက်တာနဲ့ဂျိုဘကိုစဉ်သက်မဲ့အစိပ်ပိုင်းကိုထုတ်ပြီးတော့ Utopia Planetaria ဆိုတဲ့ဒေသမှာစဉ်သက်သွားမှာဖြစ်ပါတယ်။အဲ့ဒီမှာနေဆွမ်းအင်နဲ့သွားတဲ့ယင်တဲ့စင်းနဲ့အင်္ဂါဂျိုရဲ့မျက်နှာပြင်ကိုအနည်းဆုံး3လလောက်လေ့လာကြည့်ရှုသွားမှာဖြစ်ပါတယ်။တကယ်လို့ဒီခီးစဉ်သာအောင်မြင်ခဲ့မယ်ဆိုရင်တော့တရုတ်နိုင်ငံဟာ American ပြီးရင်အင်္ဂါဂျိုဘကိုစဉ်သက်နိုင်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာမှာဖြစ်ပြီးတော့ခီးစဉ်တစ်ခုတည်းမှာတဲ့ဂျိုကိုပတ်တာစဉ်သက်တာနဲ့ဂျိုဘမှာလှည့်လည်ကြည့်ရှုတာတွေကိုတစ်ချိန်တည်းမှာလုပ်နိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာမှာပါ။အမေရိကန်ပြည်ထောင်စုကတော့1986ခုနှစ်ကစပြီးတော့အင်္ဂါဂျိုကို၈ချိန်စဉ်သက်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။ Few American တန်ကနေကြာသောရင်းနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာ၈ရက်နေ့ကျင်းပမဲ့ယူကော့ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းအများစုပြန်လည်ရှင်ပြိုင်ကြမှာဖြစ်ကြောင်းဒီကနေ့ပဲကြေညာလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ NLD ပါတီထိပ်တန်းခေါင်းဆောင်တွေအပါအဝင်2015ခုနှစ်ယူကော့ပွဲမှာရှင်ပြိုင်ခဲ့မှုတဲ့ကိုယ်စားလှယ်တွေက80ရာခိုင်နှုန်းလောက်ပြန်ရွေးခန့်မှာဖြစ်တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။ဒီကြိမ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာတော့ပြီးခဲ့တဲ့အစိုးရနဲ့လွှတ်တော်တက်တန့်အတွင်ဆောင်ရွက်ခဲ့တာတွေပါတီပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းပါတီထိပ်တန်းခေါင်းဆောင်ဒေါန်ဆန်းစုကြည်ကအင်တာနက်လူမှုကွန်ရက်မှာဗီဒီယိုနဲ့ရှင်းပြခဲ့ပါတယ်
။ကိုယ်စားလှယ်တွေကိုရွေးချယ်တဲ့နေရာမှာဘာကိုအဓိကထားလဲဆိုတော့တစ္ဆာရှိမှုနဲ့အတွေ့အကြုံရှိမှုကိုအဓိကထားပါတယ်။တစ္ဆာရှိမှုနဲ့အတွေ့အကြုံကိုကျွန်တော်တို့ဘာလို့အလေးထားရလဲဆိုတော့အဖွဲ့ချုပ်ကဖြတ်တန်းလာတဲ့လာဟာအင်တာမကြမှာလေရှည်လဲရှည်ပါလေဒီလမ်းဆုံးလည်းမရောက်သေးပါဘူးဒီကြမ်းလမ်းမှုကလည်းမပြီးဆုံးသေးပါဘူးဒါကြောင့်မလို့ကျွန်တော်တို့ကနေပြောခန္ဓာရဲ့ရှိမှုနဲ့တစ္ဆာခိုင်မြဲမှုကိုအင်တာမအလေးထားပါလေ
ဒီအထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင် NLD ပါတီထိပ်တန်းခေါင်းဆောင်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ
ပထမဆုံးခင်ဗျားတို့သိကြနေလားဒေါက်တာဆန်းစုကြည်ကပေါ်မှုမျိုးနေရတယ်ပြည်သူ့လွှတ်တော်မှာဝန်ကျင်မှာသမ္မတကြီးဦးဝင်းမြင့်ကတာမွေရနေတယ်ပြည်သူ့လွှတ်တော်မှာဝန်ကျင်မှာရေပုံရချုပ်ပြီးပြောလိုက်မယ်လို့ဆိုရှင်ဝန်ကြီးချုပ်တွေလည်းသူလျှောက်သွားတင်ရတော်တော်များများ
အမျိုးသားလွှတ်တော်အတွက်162နေရာပြည်သူ့လွှတ်တော်အတွက်319နေရာပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်622နေရာတိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်29နေရာစုစုပေါင်းကိုယ်စားလှယ်လောင်း1132ဦးကို NLD ပါတီကရွေးချယ်ထားပါတယ်ဒါပေမဲ့လည်းတိုင်းရင်းသားဒေသတွေကမဲဆန္ဒနဲ့အချို့မှာတော့ NLD ပါတီကရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကပြောပါတယ်။
အဲ့တော့ကျွန်တော်တို့မပြိုင်နိုင်တဲ့နေရာရှိတယ်။ဒီခိုင်မှာဆိုရင်ဒီလိုလိုမှ9နေရာနဲ့အဲ့တော့ရှမ်းမှာလည်းရှိတယ်။အဲ့တော့ကျွန်တော်မပြိုင်နိုင်တဲ့နေရာတွေကဒါမှအားလုံးချုပ်ကြည့်လိုက်တဲ့အခါကျတော့စုစုပေါင်းမြို့သားလို့တော့မှ6နေရာပဲကျွန်တော်တို့မပြိုင်နိုင်ဘူး။အဲ့တော့ဒီလိုတော့မှဆိုလို့ရှိရင်7နေရာကျွန်တော်တို့မပြိုင်နိုင်ဘူး။အဲ့ဒါမကျင်းပတဲ့ဟာလည်းပါပေါင်းပါမှာပေါ့နော်။ရှမ်းပြည်နယ်လို့ပါ
လက်ရှိပြည်နယ်နဲ့တိုင်းဒေသကြီးဝင်ကြီးချုပ်အများစုဟာလည်းလာမယ့်ရွေးကောက်ပွဲမှာပြန်လည်အရွေးခံမှာဖြစ်ပေမဲ့ပြီးခဲ့တဲ့အစိုးရတပ်တန်းအတွင်းအငင်းပွားစရာတွေနဲ့ဝေဖန်မှုတွေကြုံခဲ့ရတဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ကျန်းမာရေးအကြောင်းပြချက်နဲ့အရွေးခံမှာမဟုတ်ကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ်။ဒီကြိမ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာပြီးခဲ့တဲ့အစိုးရနဲ့လွှတ်တော်တက်တန်းအတွင်းဆောင်ရွက်ခဲ့တာတွေပါတီအပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါရယ် NLD ပါတီရဲ့ကိုယ်စားလှယ်လောင်းရွေးချယ်တဲ့မူဝါဒနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အခုလိုသုံးသပ်လိုက်ပါရယ
်မဲဆန္ဒရှင်ပြည်သူလူထုအများစုမျှော်လင့်နေတဲ့အခြေအနေနဲ့တော့ဟိုဖိလာဆန့်ကျင်ဖြစ်ခဲ့တယ်လို့မြင်ပါတယ်ဟိုပြည်သူလူထုရဲ့အမြင်သဘောထားအတန်တွေကိုနားထောင်ပြီးတော့လွတ်တော်မှာအပြန်ပြီးတော့တင်ပြဆွေးနွေးနိုင်တာမျိုးတွေမှာအားနည်းတဲ့သတ်တော်ကိုယ်စားလှယ်တွေကိုနော်လာမယ့်ဒီကောက်ပွဲမှာခြံလှမ်းထားခဲ့လိမ့်မယ်အဲ့ဒီလိုမျိုးမျှော်လင့်ခဲ့တာပါဒါပေမဲ့လက်ရှိအခြေအနေမှာတော့ဒီလွတ်တော်ကိုယ်စားလှယ်ခေါင်း80ရာခိုင်နှုန်းလောက်ကိုကိုယ်စားလှယ်လောင်းဖြစ်ပြန်ပြီးတော့ရွေးချယ်ထားတာတွေ့ရတဲ့အခါကျတော့ဒါဟာလာမယ့်ဒီကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရဖို့အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
နိုဝင်ဘာလတည်းကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း68ပါတီအနေနဲ့ကိုယ်စားလှယ်လောင်းအမည်စင်းတွေကိုတော့ဩဂုတ်လ9ရက်နေ့မှာနောက်ဆုံးထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားရမှာပါ။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ကော်မရှင်ကခန့်မှန်းထားပေမဲ့ COVID-19 ကပ်ရောဂါကြုံနေရခြင်းအကန့်အသတ်တွေနဲ့ပြပရောက်နိုင်ငံသားအများစုမဲပေးခွင့်ရနိုင်ပါမလားဆိုတာကိုစိုးရိမ်ပူပန်မှုတွေလည်းရှိနေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ဖွဲ့တို့တိုက်ပွဲဖြစ်ပွားရာကနေဒေသခံများပြားဘေးလွတ်ရာသိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါတီဘောမြို့နယ်ပန်းမုံနဲ့နောင်ုံကျေးရွာကြားမြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့မနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားပြီးနောင်ုံကျေးရွာသားတွေထွက်ပြေးခဲ့ကြရတာပါထွက်ပြေးခဲ့ကြတဲ့ရွာသား200ကျော်လောက်ဟာအခုခါနောင်ုံကျေးရွာနဲ့ရှစ်မောင်လောက်ကွာမှာရှိတဲ့ဆောင်ကျေးရွာဘုံကြီးကျောင်းမှာခိုးလုံနေရတယ်လို့နောင်ုံကျေးရွာအုပ်ချုပ်ရေးမှူးစိုင်းဆန်စောကပြောပါရယ်ပန်းမုံန
ဲ့နောင်ုံကျားမှာဗျာသူတို့တိုက်ပွဲဖြစ်နေနေရတာကမိုင်တော့ရှိပါကြသူကြီးခံကြတာမိနစ်20လောက်ပါဗျ906နဲ့ကျန်းစစ်တပ်ကရွာလူကတော့အကုန်လုံးထွက်ပြေးနေကြတော့အခုကျတော့ဆောင်ကျင်းမှာအကုန်လုံးရောက်နေကြကြအေးရကျော်ရှိပါကြ
တိုက်ပွဲတွေကြောင့်သိမ်းရှောင်လာတဲ့သူတွေအတွက်ဒီနေ့နေ့လယ်ပိုင်းထိတော့အကူအညီပေးရေးဖွဲ့တွေရောက်လာတာမရှိသေးဘူးလို့တီဘောမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းခန်းအောင်ကပြောပါတယ
်ရောကတော့အခုတင်းစကားသူတို့ဒီတိုင်းနဲ့ပါလာတဲ့အထက်ကနေပြီးတော့ချက်ပြုတ်စားတော့ရတော့ခုလုံးလုံးလပ်ဖြစ်တဲ့အခါကျတော့ဒီကယ်ဆယ်တဲ့ဖွဲ့တွေတော့မရောက်လာကြဘူးကြာ
လက်ရှိမှာမြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲငြိမ်သက်ပြီးဖြစ်ပေမဲ့စစ်တပ်ဘက်ကလှုပ်ရှားနေစေကြောင်းတိုက်ပွဲချင်းတွေမကမ်းမနိုင်သေးဘူးလို့စိုင်းခန်းအောင်ကဆက်ပြောပါတယ
်။တစ်ခါတည်းကတော့ဖြစ်တိုက်ဆွေးတဲ့အခြေအနေမရှိတော့ဘူးကြာ။ဟို SSD ဖက်ကပေါ်မှာတော့ဆုံနိုင်တယ်။တပ်မတော်ဖက်ကတော့ရှိနေရတယ်ကြာ။ဒါနဲ့ဟိုတပ်ကဖတ်ရမအကူအညီလေးနောက်နေဆိုတော့ပြောလို့မရဘူးကြာ။
မနေ့ကဒီဘောမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်မှုမရှိခဲ့ဘူးလို့ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ
်။မနေ့ကညနေ4နာရီလောက်မှာတော့ဖြစ်ပွားမှုဖြစ်ပွားခဲ့တာရှိပါတယ်ဗျ။ကျွန်တော်တို့တောင်ခေါ်ကြီးဒေသပဲပေါ့အဲဒီကနာဖြစ်ပွားမှုဖြစ်ပွားခဲ့တာရှိတယ်။ထိခိုက်တာအများကြီးတော့မရှိပါဘူးဗျ
။မနေ့ကတိုက်ပွဲချင်းတွေကိုသိရှိဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC ဖွဲ့ဟာပြည်နယ်စစ်ပဏာမအပြစ်ရလက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ကားတိုက်ခိုက်မှုရစရေး NC တဘောသူစာချုပ်ကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့2015ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့တွေအနေနဲ့မိုင်းရှူးမိုင်းနောင်ကာလမ်းမြောက်ဘက်ခြမ်းကိုစုခွာပေးဖို့မြန်မာစိုးရကိုယ်စားလှယ်ဘက်ကတောင်းဆိုခဲ့ပေမဲ့လည်း SSPB ဘက်ကလက်မခံခဲ့တာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။2018ခုနှစ်မေလ3ရက်နေ့တုန်းကငင်းချမ်းရေးကော်မရှင်ဒုတိယဥက္ကဋ္ဌဦးသိန်းစောဦးဆောင်တဲ့ငင်းချမ်းရေးကော်မရှင်ဖွဲ့ဝင်တွေဟာဝန်ထမ်းဌာနချုပ်ကိုလာရောက်ပြီးတော့ SSPP SSC ခေါင်းဆောင်တွေနဲ့ငင်းချမ်းရေးဖွံ့ဖြိုးရေးစီစဉ်တွေကိုဆွေးနွေးခဲ့ပေမဲ့လည်းအဲ့ဒီဆွေးနွေးပွဲပြီးမှာပဲတပ်မတော်ကနေ SSPP ကြောင်မဲမြို့နယ်ကလော်ရင်တပ်စခန်းကိုတိုက်ခိုက်ခဲ့ပါတယ်။2020ခုနှစ်အထိတော့တပ်မတော်နဲ့ဂျူဂျာတိုက်ပွဲဖြစ်ပွားနေပါတယ်။တမရော်ကနေရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်ရဆဲသားကြောင်းကြီးညာထားပေမဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MMDAA တချင်လွတ်လပ်ရေးဖွဲ့ KIU တို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းတို့သတင်းပေးပို့ထားပါတယ
်။တမရော်နယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အပါအဝင်မြောက်ပိုင်းမဟာမိတ်3ဖွဲ့ကရှစ်လထဲမှာကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစည်းဝေးကိုတက်ရောက်ဖို့ကမ်းလှမ်းထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။လာမယ့်ဩဂုတ်လဒုတိယပတ်မှာကျင်းပဖို့စီစဉ်ထားတဲ့ပြည်ထောင်စုငင်းချင်းညီလာခံ27ရာစုပင်လုံသရုတ်ထအစည်းအဝေးကိုဖိတ်ကြားမယ်ဆိုရင်တယောက်ဖို့ဆန္ဒရှိကြောင်း TNLA တအံပလောင် MNGAA ကိုကန်းနဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့၃ဖွဲ့တို့ကပူးတွဲကြေညာခဲ့တာပါ။အပြူသဘောဆောင်တဲ့ရည်တည်ချက်နဲ့တက်ရောက်ဖို့ကမ်းလှမ်းခဲ့တာဖြစ်တယ်လို့လဲ PSLF TNLA အဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်က VOA ကိုအခုလိုပြောပါတယ
်27ပင်လုံးကတော့အဓိကကတော့ကျွန်တော်တို့ဒီ၃ဖွဲ့စလုံးကိုဖိတ်တယ်အဲကျွန်တော်တို့ဘွားဘူးလာဖို့အဆင်ပြေနိုင်တယ်နော်အဲ့တော့ဆိုရင်တော့ကျွန်တော်ဖဲအနေနဲ့အပြူသဘောဆောင်တဲ့ပူပေါင်းဆောင်မှုကျွန်တော်လုပ်နိုင်ပါတယ်ကျွန်တော်တို့အနေနဲ့တော့ဘိုက်ဝဲဖြစ်တာနဲ့ဆိုင်အစီအွေဖိတ်တဲ့ဆိုရင်တတ်တတ်တာကဒါပူပူအပြစ်တော်ဆောင်တယ်
ဆိုတဲ့ရည်ရည်ချက်ပဲအမြင်ပဲရှိပါတယ်
2020ရွေးကောက်ပွဲ21ရာစုပင်လုံးငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့သဘောထားကိုဒီလ21ရက်နေ့ကငင်းချောင်းမဟာမိတ်သုံးဘွဲကထုတ်ပြန်ရမှာငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့အစိုးရ NRPC နဲ့သူတို့အကြားရက်တက်နေတဲ့နိုင်ငံရေးတွေးဆဆွေးနွေးပွဲတွေကိုအ мян ဆုံးပြန်လည်စတင်လိုကြောင်းလည်းဖော်ပြထားပါတယ် NRPC ခေါ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာနနဲ့တွေးဆဆွေးနွေးဖို့ဆိုရင်တော့ AA ကိုအကြမ်းဖက်အဖွဲ့အဖြစ်ကြီးညာထားတာကိုပြန်လည်သုံးသပ်ဖို့လိုအပ်မှာဖြစ်တယ်လို့လည်းတပ်ဖုံးကျော်ကဆက်ပြောပါတယ်
ကျွန်တော်တို့ NRPC နဲ့တွေ့နေဆိုရင်ပရမအဝဆုံးဒီမြန်မာတပ်မတော်ကကျွန်တော်ရဲ့မဟာမိတ်ဖြစ်တဲ့ AA ကိုအကြမ်းဖက်ဖွဲ့စည်းလို့ကြီးညာတာပရမအဝဆုံးဟိုစင်ကာပူလူမယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုဘယ်လိုပြန်ရုပ်သိမ်းမလဲဘယ်လိုဟိုဘယ်လိုတက်လို့ရအောင်ပေါ့ AA ဒီစီးပွားရေးမှာပါဝင်ပတ်သက်လာအောင်ဘယ်လိုလုပ်လို့ရလဲဆိုတာစဉ်းစားဖို့လူမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအခင်းချင်းကဒီနေနဲ့အစီအစဉ်မှာတက်ရောက်နိုင်မဲ့အခင်းချင်းရှိမှသာလေအမခံနိုင်မှသာလေဒါကသွေးဆွေးနွေးဖြစ်နိုင်တယ်
အစိုးရရဲ့ NRPC နဲ့မြောက်ပိုင်းအဖွဲ့တွေအကြားပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကျုပ်နိုင်ငံမှာနောက်ဆုံးတွေ့ဆုံခဲ့ကြတာပါ COVID-19 ဖြစ်ပွားခဲ့တဲ့နောက်နေရာရွေးချယ်မှုမှာနှစ်ဖက်သဘောတူညီချက်မရတာကြောင့်ဆွေးနွေးပွဲတွေဟာခုနှစ်လနီးပါးကြာရပ်ဆိုင်းနေခဲ့တာဖြစ်ပါတယ်ညီတော်မဟာမိတ်အဖွဲ့တွေက27ရာစုပင်လုံကိုလုံခြုံရေးအာမခံချက်ရှိရင်တယောက်ဖို့ဆန္ဒရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့တက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်သူကတက်တာမတက်တာတော့သူဒီခွင့်ပြုတာမပြုတာတော့ NRPC နဲ့ပဲဆိုင်ပါလိမ့်မယ်သူကငင်းကြဲရေးလုပ်ငန်းစဉ်ဥဆောင်ပြီးလုပ်နေတာ NRPC ကလုပ်နေတာဖြစ်တယ်ဗျကျွန်တော်တို့အနေနဲ့ကတော့ဒီအာမမဟုတ်ပါဘူးခွင့်ပြုလို့မတော့တက်တယ်တို့ဒါတို့ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဒီကတိုင်ဖိုင်တဲ့ဆွေးနွေးကြတော့သူတို့အဖွဲ့နဲ့ကြိုးစားရအောင်ရှိတယ်။အဲ့ဒီကတိုင်ငင်းကြဲဆွေးနွေးပွဲတွေမှာလုံလုံကြီးအာမခံကြကြတော့ကျွန်တော်တို့အနေနဲ့ပြည်ပြီးသားဖြစ်တယ်။အဆိတ်ချပါတော့ပြောပြီးသားဖြစ်တယ်
။တမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကတော့ COVID-19 ကာယောဂါကြောင့်27ရာစုပင်လုံးစည်းဝေးကိုလူလျှော့ပြီးကျင်းပအချိန်မှာအပြည့်အစာချုပ် NCA ကိုလက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေကိုဖိတ်မယ်မဖိတ်ဘူးဆိုတာဆွေးနွေးညှိနှိုင်းနေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်း27ရာစုပင်လုံအစည်းအဝေးတက်ရောက်မယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေပေါ့စစ်ဖွဲ့ကတော့ဖိတ်လို့တက်ရင်လည်းပဲ NCA ထိုးထားတဲ့အတွက်ကြောင့်မလို့နိုင်ငံရေးရဆွေးနွေးခွင့်မရှိဘွက်တက်တက်ပြဖြစ်တာ哦ဆိုဖိတ်ဒီချက်လေးဖိတ်ဒီချက်လေးတိတ်တော့မထူးပေါ့ဒါတစ်ပိုင်းဒါပေမဲ့တစ်ခုရှိတာကတော့အခုမြောက်ပိုင်းလေးဘွက်နဲ့ဆွေးနွေးဘွက်ကြီးရက်နေတဲ့ချိန်ဟာနော်အဲသူတို့တွေဒီပွဲကိုလာတဲ့တဲ့ချိန်မှာအဲဒီမြဝိုင်းလေးဘွဲနဲ့စင်းနွေးဘွဲကိုအစာပြုတ်နိုင်မှုအတွက်ညှိနှိုင်းနိုင်မဲ့အခွင့်အလမ်းကောင်းတစ်ခုတော့ဖြစ်လိမ့်မယ်ဒီတွေတော့မပိုးတဲ့
ဒီအပိုင်းတွေအတွင်းအစိုးရကြံ့မော်နဲ့အေးအေးအကြားရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ TNLA နဲ့လည်းမန်တုံမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်MNPS ကငင်းချင်းရဲ့လုံခြုံရေးဆိုင်ရာမြန်မာ Institute အဖွဲ့ကတော့2019ခုနှစ်အတွင်းမြန်မာပြည်မှာတိုက်ပွဲပေါင်း1000ကျော်ဖြစ်ပွားခဲ့ရမှာတိုက်ပွဲတွေရဲ့53ရာခိုင်နှုန်းက AA နဲ့ဖြစ်ပွားခဲ့ပြီး28ရာခိုင်နှုန်းကတော့ TNLA နဲ့ဖြစ်ခဲ့ကြောင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံတဝန်းအခြေခံပညာအကြောင်းတွေကိုဒီသတင်းပတ်တည်းမှာပဲပြန်ဖွင့်လိုက်ပေမဲ့လက်နက်ကင်ပဋိပက္ခတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့ကြောင်းတော်တော်များများပြန်မဖွင့်နိုင်သေးတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထုံးပါCOVID-19 ကပ်ရောဂါကြောင့်ပုံမှန်ကျောင်းဖွင့်ချိန်ထဲတစ်လကျော်နောက်ကျပြီးမှအင်္ဂါနေ့ကပဲအထက်တန်းကျောင်းတွေကိုပြန်ဖွင့်ခဲ့ပေမဲ့အထက်တန်းကျောင်းပေါင်း440လောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကျန်းမာရေးသတ်မှတ်ခြင်းနဲ့ကိုက်ညီတဲ့ကျောင်း50ကျော်ကိုပဲပြန်ဖွင့်နိုင်သေးတယ်လို့တာဝန်ရှိသူတွေကပြောပါရယ် ဆရာနဲ့ကြောင်းသားမရှိတာရောလုံခြုံရေးစိတ်မချရတာတွေကြောင့်ပါပိတ်ထားရတဲ့ကျောင်းက၁၇ကျောင်းရှိတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းက VOE ကိုပြောပါတယ
်ပိတ်ထားတာ၁၇ကျောင်းပဲတန်တဲ့ကျောင်းတွေအကုန်ဖွင့်တယ်ဘာဖြစ်ဆိုဆရာဆရာမတွေဝန်ထမ်းတွေကဒီကျောင်းတွေကိုရောက်နေကြတယ်ကလေးတွေသာသင်ဖို့အတွက်သူတို့ကျန်းမာရေးဌာနနဲ့ဒါဒီကိုဗစ်နဲ့ကာကွယ်တည်ဆည်မှုဆိုတဲ့ဒီမှာစီစဲရတဲ့အချက်တွေနဲ့တော့မကိုက်ညီသေးတဲ့အတွက်ကြောင့်အကိုက်ညီအောင်ဆောင်ရွက်နေကြတယ်အဲမဲ့ကိုက်ညီလို့ပဲသာသင်လို့ရပြီဆိုလို့ဒါသာသင်နေတဲ့ကျောင်းက50%ကျောင်းရှိတယ
်ရခိုင်ပြည်နယ်ကကျောင်းတချို့မှာဆေးဖြန့်မှုဆေးတွေမရောက်သေးတာအိမ်သာအမိုက်ပုံးတွေကကျန်းမာရေးသတ်မှတ်ချက်တွေနဲ့မကိုက်ညီတာလက်ဆေးစရာနေရာတွေစီစဉ်နေတာတွေမပြည့်ပြတ်သေးတာတွေကြောင့်ကြံ့ကြာမှုတွေရှိနေတယ်လို့လည်းပြောပါတယ်လနကိုင်တိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေရှောင်တိမ့်နေရချိန်မှာကျောင်းသားတွေပညာရေးထိခိုက်နေရတဲ့အခြေအနေကိုဖြေရှင်းဖို့အရေးတကြီးလိုအပ်နေတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကသုံးသပ်ပါတယ်
အစိုးရရဲ့ကံတွယ်မှုဒီကျောင်းသူကျောင်းသားတွေအပေါ်မှာပညာရေးအပေါ်မှာအထူးသဖြင့်ဒီစေဘေးဆောင်ကလေးငယ်များရဲ့ပညာရေးကိုပံ့ပိုးမှုလုပ်တဲ့အခါမှာအားနည်းနေစေဖြစ်ပါတယ်ဒီလိုအခြေအနေနဲ့တော့သွားမယ်ဆိုလို့ရှိရင်ဒီတိုက်ပွဲဆောင်စခန်းတွေကကလေးမရဲ့ပညာရေးအခွင့်အလမ်းဟာဒီတစ်နှစ်နှစ်နှစ်မှနေပြီးတော့ဆုံးရှုံးသွားနိုင်ရှိရှိပါတယ်အစိုးရကယူမဆိုင်တဲ့အတွက်ကြောင့်မို့သူတို့ပညာရေးကိုဆက်ပြီးတော့စိတ်မဝင်စားတဲ့အထိဒီ drop out ရာခိုင်နှုန်းတွေအများကြီးများလာနိုင်တယ်ဟိုတိုက်ပွဲဆောင်စခန်းမှာနေရတဲ့အကြောင်းသူအကြောင်းသားတွေကို remedy ပေါ့နော်ဒီပညာရေးနဲ့ပတ်သက်ပြီးတော့ရှေ့ဆက်ဖို့အခွင့်အလမ်းကိုဖန်တီးပေးရမှာဖြစ်တယ်လို့သူတို့ပညာတင်ဖို့အခွင့်အလမ်းကိုလည်းအစိုးရကတခြားသောအကြောင်းတွေမှာမတူနိုင်တဲ့မူဝါဒမတူနိုင်တဲ့ဒီလုံထုံးလုံးနည်းတွေနဲ့တွားမှာဖြစ်ပါတယ်
ဥရောပသမဂ္ဂ EU ကတော့မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေအတွက် Euro 38.6 မီလီယံကိုဇူလိုင်လ22ရက်နေ့ကပေးအပ်ခဲ့ပါတယ်။ COVID ကာလကျောင်းတွေပြန်ဖွင့်နိုင်မှုအစီအစဉ်နဲ့ရခိုင်ပြည်နယ်မှာပညာရေးလလန်းမီရရှိရေးတို့အတွက်အစိုးရနဲ့ဥရောပသမဂ္ဂတို့တွဲဆောင်ဆွေးနွေးမှုအပြီးမှာဒီထောက်ပံ့ငွေကိုပေးခဲ့တာဖြစ်ပါတယ်။ဒီထောက်ပံ့မှုဟာမြန်မာနိုင်ငံမှာအရေးအသွေးပြည့်မီတဲ့ပညာရေးကိုအလုံးလလန်းမီသင်ယူနိုင်စေဖို့အတွက်ဥရောပသမဂ္ဂကထောက်ပံ့ပေးမဲ့စုစုပေါင်းယူရို227မီလီယံတဲကတတိယအရေးထောက်ပံ့မှုဖြစ်ပါတယ်ရှင်။ကျမအိမ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးသူတွေဆွန့်ပစ်သွားခဲ့တဲ့မြန်မာနိုင်ငံသား30ကျော်ကိုထိုင်းရနာပိုင်းတွေကတွေ့ရှိခဲ့ပြီးတဲ့နောက်ထိမ့်သိမ်းလိုက်ပြီးကိုဗစ် -19 ကပ်ရောဂါကူးစက်သူအဖြစ်သံသယရှိသူတချို့ကိုလည်းစစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါရှင်။ထိုင်းနိုင်ငံတောင်ပိုင်းချွန်ဖုန်းခရိုင်ပတ်နန်းကစောင်းစီစိုက်ခင်းထဲမှာလူကုန်ကူးသူတွေဆွန့်ပစ်သွားခဲ့တဲ့မလေးရှားနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား32ဦးကိုထိုင်းရနာပိုင်းတွေကမနေ့ကပဲတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ကိုက်ယောဂါကာလမလေးရှားနိုင်ငံမှာအလုတ်ကင်အခက်ခဲနဲ့အဖမ်းဆီးတွေကြောင့်မြန်မာနိုင်ငံသားတွေတရားမဝင်နေဆက်တွေကနေတစ်ဖြင့်ပြန်လာဖို့ကြိုးစားခဲ့ရမှာအခုလိုမျိုးဖမ်းဆီးခံရတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်မြန်မာအလို့သမားကူညီအဖွဲ့ AAC ကကိုရဲမင်းကပြောပါတယ်
အခုလိုဒီကိုဗစ်ကာလအခြေတည်းကြီးမှာလုံလမဲ့တွေလည်းများလာတယ်ဘယ်လိုမှဟိုမလေးပါလည်းရက်တိလို့မရလို့တချို့အခုဆိုရင်လည်းကျွန်တော်မနေရပဲကျွန်တော်တို့ဒါပူပူနွေ့နွေ့မလေးရနေပြီးတော့ကျွန်တော်တို့မြန်မာပြည်ကိုပြန်လာခိုင်းကိုကျွန်တော်တို့ခိုးဖြတ်ပြီးတော့ဝင်ပြီးတော့ပြန်လာပေါ့နော်ဒီကျွန်တော်လူငယ်တွေကနေပို့ပေးတာပေါ့အဲမလေးရနေမြန်မာပြည်ရောက်ဘယ်နှကောင်းပေးရတယ်လို့သိရတယ်တော့အခုမနေရမိရအားလုံး30မိနစ်လို့သိရတယ်ကျွန်တော်တို့ချုံဖော်ပေါ့နော်ချုံဖော်ခိုင်းတော်မိုင်းချုံဖော်ပါနန်နေမြန်မာကျွန်တော်တို့မိရလို့သိရတယ်အဲဒီမှာကိုဝင်တယ်တွေလည်း4000ပါတယ်မလေးရှားမှာဆိုရင်ကျွန်တော်ပြန်ဖို့တော့ကျွန်တော်တို့တင်လာတဲ့လူတွေ9000ကျော်လောက်ရှိတယ်လို့သိရတယ်ဒါကျွန်တော်တို့ဒါဟိုဘက်ကြီးကပိုင်းရတဲ့ပေါ့နော်ဒီအခုဆိုရင်ဒီတက်အောင်ပုံများများအောင်မယ်အခုဆိုရင်တော့အခုလိုမျိုးကျွန်တော်တို့ခိုးဝင်မယ်ခိုးပြန်မယ်ခိုင်းထဲမှာမိမယ်ထောင်ကြမယ်ဒီလိုနဲ့ပဲဆန်းနေရလဲနေပြီးတော့ပြန်ဆုံးသူလူလဲထောင်ကြကျွန်တော်တို့သွားတယ်မလေးမလေးကဒီတော့ဘာမျိုးပြန်ဖို့ကြိုးစားတဲ့လူကမားတွေအပြန်ဖြေရအိမ်ပြန်လာမှာမဟုတ်ဘူးပေါ့နော်ဒီလိုမျိုးပဲဖြစ်ချက်တွေနဲ့ရင်ဆိုင်နေအောင်ပဲလို့ကျွန်တော်ကတော့သုံးသပ်မိတယ်အခုဆိုရင်လည်းဒါကိုဝင်တယ်ဒီ၄ရောက်တော့ပါတယ်ရန်ကိုဒါအဲကျွန်တော်တို့တို့တော့ခက်ခဲဖြစ်သွားပြီဆိုတော့ဒီရတယ်ပြီးတော့ချုပ်နေထောင်နေတဲ့မှာလည်းနေရအောင်မယ
်အခုဖမ်းမိတဲ့မလေးရှားပြည်မြန်မာလူသမားတွေဟာစောင်းစီခြံထဲမှာပုန်းနေကြတာကိုထိုင်းကျေးရွာသားတွေကတွေ့ရှိခဲ့ပြီးထိုင်းရနာပိုင်းတွေကိုသတင်းပေးခဲ့ကြလို့နေမြေကန်ရဲတွေနဲ့ကျန်းမာရေးအဖွဲ့တွေကမြန်မာနိုင်ငံသားတွေကိုတွားရောက်ရှာဖွေထိန်းသိမ်းခဲ့တာပါသူတို့ဟာမြန်မာပြည်ကိုပြန်နိုင်ဖို့လူပုံကူးတဲ့ပွဲစားရည်နဲ့ဆက်သွယ်ပြီးချိုင်းမလေးနယ်ဆက်ဆတောင်မြို့ကနေမြန်မာနိုင်ငံအတွင်းပိုင်းထဲကိုပြန်ဝင်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ထိတ်သိမ်းခံရတဲ့မြန်မာနိုင်ငံသား32ဦးထဲမှာကိုဝင်ဆောင်အမျိုးသမီးတစ်ဦးအပါအဝင်5ဦးကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုသံသယလက္ခဏာတွေတွေ့ရတာကြောင့် ဒီတော့ကံစီရင်ကိုပို့ဆောင်ခဲ့တယ်လို့ကျန်တဲ့သူတွေကိုတော့ယောဂကူးစက်မှုရှိမရှိ 14ရက်ကြာယောဂစောင့်ကြည့်စစ်စစ်မဲ့နေရာကိုပို့ဆောင်ထားပါတယ်။ကဲ့ယောဂကာလအခက်အခဲတွေကြုံနေရတဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေတရားမဝင်နေဆက်ဖြတ်တော်ပြီးနေရပြန်ဖို့ကြိုးစားရကနေထိုင်းနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံနေရတာအခုဆိုရင်လူတရာကျော်ထက်မနည်းရှိနေပါပြီ။ကဲ့ယောဂကာလပြပမှာတောင်တင်နေသူတွေနေရပြန်နိုင်ရင်မြန်မာအစိုးရကစီစဉ်နေတာတွေရှိပေမဲ့မလေးရှားနိုင်ငံရောက်နေသူတွေကတော
ဒီကနေ့ကျွန်တော်တို့ရန်နိုင်ငံသားတွေတို့ပြန်ခေါ်ကြတယ်ပေါ့နော်ပြန်ခေါ်ကြတဲ့စီစဉ်နေရှိတဲ့ထိုင်းနေဆိုတဲ့အဲ့လိုပဲပြန်ခေါ်ကြတာပဲအခုကျွန်တော်တို့ဒီဟိုမလေးမှာလည်းမလေးထောင်နေတဲ့မှာဆိုမြန်မာပြည်သားတွေတုံးတောင်တော့ကိုမလေးစိုးကပြန်ပို့ပေးမယ်လို့ကျွန်တော်တို့ဟိုဆိုလို့ရှင်ရှင်ပြေးလို့လာတော့မသိဘူးပေါ့နော်အဲ့အဲ့ကြတော့ဒီမလေးစိုးကပြန်ပို့မယ်
ကျွန်တော်တို့ဆင်းရဲဖြစ်ပြီးလို့လာတော့မသိဘူးပေါ့နော်အဲ့အဲ့ကြတော့ဒီမလေးစိုးကပြန်ပို့မယ်ဆိုတာတော့မှကျွန်တော်တို့ဘက်ကပြန်လက်ခံဖို့ဟာတွေကိုအခက်အခဲတွေဖြစ်နေတာတွေကိုဟိုတွေ့နေရတယ်ပေါ့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေတဲကနေရပြန်ဖို့မြန်မာတိုင်ရင်းကိုစည်ရင်းပေးသွင်းထားသူရှစ်ထောင်လောက်ရှိနေတယ်လို့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစ ဒီနေ့အစီအစဉ်မှာစိန်ခေါ်မှုတွေရှိနေကြောင်းတမလာရုပ်ပြောခွင့်ရဦးစောထေကတော့မကြတဲ့ခင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်ကျွန်မမအေးအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ဗီယိုရေမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်းဗီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို
ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00ခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီယိုရေရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့ဖြင့်ဗီယိုရေ
Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသွန်းသားချက်ကိုနားဆင်ရမှာဖြစ်ပါတယ်။စစ်တပ်ပိုင်းကုမ္ပဏီတွေဟာနိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တာမျိုးရှိသလိုနိုင်ငံခြားကုမ္ပဏီကိုကန်ထရိုက်ပေးပြီးခိုင်းတာမျိုးလည်းရှိပါတယ်။စစ်တပ်ပိုင်းကုမ္ပဏီကလုပ်ပိုင်ခွင့်ချပေးပြီး
စစ်တပ်ပိုင်ကုမ္ပဏီတွေဖြစ်တဲ့MEHL, MEC တို့မဟုတ်သူတို့လက်အောက်ခံကုမ္ပဏီတွေနဲ့ဖက်ဆက်လုပ်ထားတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဆိုပါတယ်။ဒီကုမ္ပဏီတွေဟာစီးပွားရေးလုပ်ငန်းမျိုးစုံကိုလုပ်ကင်ကြပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဆက်သွယ်ပြီးကန်ထရိုက်ရယူတဲ့နိုင်ငံခြားကုမ္ပဏီက
44ခုရှိပါတယ်တဲ့။အထင်ရှားဆုံးတက်မတော်တရုတ်ဖက်ဆက်လုပ်ငန်းကတော့တရုတ်နိုင်ငံပိုင်ဝမ်ပေါင်း limited နဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်တဲ့မုံရွာကဒေဗလောင်းတောင်ကျင်းနီလုပ်ငန်းဖြစ်ပါတယ်။မြန်မာအစိုးရတပ်တုတွင်ဌာနက 58 ရာခိုင်နှုန်း ဝမ်ပေါင်း ကုမ္ပဏီက 30 ရာခိုင်နှုန်းစစ်တပ်ပိုင် MEHL က 19 ရာခိုင်နှုန်းအမြတ်အစွန်းကိုခွဲဝေကြပါတယ်။ ဝမ်ပေါင်း ကုမ္ပဏီရဲ့လက်အောက်ခံမြန်မာရန်စီကျင်းနီ limited ကလည်းစပယ်တောင်နဲ့ကျင်းစင်တောင်ကျင်းနီထုတ်လို့ရေးမှာတရုတ်ရန်စီကုမ္ပဏီက 58 ရာခိုင်နှုန်းစစ်တပ်ပိုင် MEHL က 49 ရာခိုင်နှုန်းအမြတ်အစွန်းကိုခွဲဝေယူဖို့သဘောတူကြပါတယ်။စစ်တပ်ဘက်ကလုပ်ပိုင်ခွင့်လိုင်စင်ချပေးတဲ့အခါနိုင်ငံခြားကုမ္ပဏီကအမြင်အနည်းစိုက်ပြီးလုပ်ငန်းတစ်ခုလုံးကိုတာဝန်ယူလုပ်ကိုင်ပါတယ်။
ဖက်ဆက်လုပ်ကမ်းမှာချိန်ဝိုင်းနေရှိသလိုသိတာမြင်လာတာတွေလည်းရှိပါတယ်။ဥပမာတမလီလုပ်ငန်းမှာတောင်ကိုရီးယားကုမ္ပဏီနဲ့စစ်တပ်ပိုင် MEHL တို့ဖက်ဆက်လုပ်ကံပြီးအကျိုးအမြတ်ကိုစစ်တပ်ပိုင်ကုမ္ပဏီက900ရာခိုင်နှုန်းယူတာကိုရှင်းလင်းတယ်လို့ဆိုပါတယ်။ပြင်သစ်ပိုင်တီလဝဘီလက်မြေ limited နဲ့စစ်တပ်ပိုင် MEHL လက်အောက်ခံစင်မင်းဘီလက်မြေရဲ့ဖက်ဆက်လုပ်ငန်းကိုလည်းပွင့်လင်းတယ်လို့ဆိုပါတယ်။ အလုံးစိတ်ကမ်းအမှတ်နှစ်တိဆောက်ဖို့အတွက်စစ်တပ်ပိုင်ကုမ္ပဏီတွေကိုအိန္ဒိယကုမ္ပဏီတစ်ခုကမြေငှားကပေးရပါတယ်။ဒါပေမဲ့ဒီမြေကိုစစ်တပ်ပိုင်ကုမ္ပဏီကဘယ်လိုနည်းနဲ့ပိုင်ဆိုင်ထားတယ်ဆိုတာကိုတော့ကုလသမဂ္ဂမင်းရှင်ကမပြောနိုင်ပေဖြစ်နေပါတယ်။ အမေရိကန်ဥရောပသမဂ္ဂကနေဒါဩစတြေးလျစတဲ့ဒီမိုကရေစီနိုင်ငံတွေဟာမြန်မာကိုစစ်လက်နက်ပစ္စည်းမရောင်းဖို့စစ်မှုရေးရာမှာအကူအညီမပေးဖို့ဆုံးဖြတ်ထားကြပါတယ
်။တမတော်ကိုလက်နက်ပစ္စည်းရောင်းချနေတဲ့နိုင်ငံခြားကုမ္ပဏီ14ခုရှိတဲ့အနေနဲ့12ခုဟာအစိုးရပိုင်းတွေဖြစ်ပါတယ်။တရုတ်၊ရုရှား၊အိန္ဒိယ၊မြောက်ကိုရီးယားနဲ့ယူကရိန်းကနိုင်ငံပိုင်ကုမ္ပဏီတွေဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချပါတယ်။ဣသရေလကတော့အရင်ရောင်းခဲ့ပြီးနောက်ပိုင်းမှာမရောင်းတော့ဘူးလို့ဆုံးဖြတ်လိုက်ပါတယ်။တနိုင်းဒေတာလျံသာတာစစ်စင်ရေးမှာတပ်မတော်ဟာရဟယင်သုံးပြီးတိုက်ခိုက်တာတွေ့ရပါတယ်။ရုရှားစစ်ပစ္စည်းဟာအလွန်အသုံးဝင်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုယ်တိုင်2019ဧပြီလကမော်စကိုမှာပြောသွားပါတယ်။ပြည်တွင်းမှာစစ်ဘောရေးအင်အားကြီးမားတဲ့တပ်မတော်ဟာစစ်လက်နက်ပစ္စည်းကိုလိုအပ်သလိုဝယ်ယူနိုင်တဲ့အခြေအနေရှိပါတယ်။စစ်တပ်ပိုင်ကုမ္ပဏီကို NLD အစိုးရဘာမှမလုပ်နိုင်ပါဘူး။
စစ်တပ်ပိုင် MEC မြန်မာစီးပွားရေးကော်ပိုရေးရှင်းဟာတရုတ်အစိုးရ CDB ဘဏ်က2010မှာယူရိုငွေတန်း1100ချေးယူခဲ့ပါတယ်။ရွေချက်ကမြန်မာမှာတမန်စက်ယုံတည်ဆောက်ဖို့ဖြစ်ပါတယ်။အခုတော့တမန်စက်ယုံဟာအရှုံးပေါ်နေလို့တရုတ်စီကစစ်တပ်ပိုင်ကုမ္ပဏီချေးထားတဲ့ငွေကို NLD အစိုးရကပြန်ဆက်နေရကြောင်းမန္တလေးတိုင်းခေတ္တဝန်ကြီးချုပ်ဦးစာနီအောင်ပြောတာကို February 20ရက်နေ့ထုတ်အေယာဝတီမဂ္ဂဇင်းမှာရေးသားပါတယ်။အရင်ရောအတိုးရောပေါင်းရင်ယူရိုငွေတန်း1600တရုတ် CDB ဘဏ်ကိုဆက်ရမှာဖြစ်ပါတယ်။အခုတော့ NLD အစိုးရဟာတနေ့ယူရိုငွေ3သိန်းကျော်ဒါမှမဟုတ်ကျပ်တန်း500နီးပါးတရုတ်ဘဏ်ကိုပေးဆက်နေရပါတယ်။ NLD အစိုးရဖွဲ့စည်းပြီးမကြာမီတရုတ်စီကယူထားတဲ့အကျွေးကိုပြန်ဆက်နေရတာဖြစ်ပါတယ
်။တရုတ်ဘဏ်ကငွေကိုစစ်တပ်ပိုင်ကုမ္ပဏီကချေယူပြီးတမန်ကြုံငန်းစီမံကိန်းအကောင့်ထဲပေါ်ပါတယ်။အရှုံးပေါ်တဲ့အခါမှာအစိုးရလက်ထက်ထိုးထည့်လိုက်တဲ့အတွက်အစိုးရကအကျွေးဆက်နေရကြောင်းတိုင်းလွတ်တော်အမတ်ဒေါ်ငိမ့်ကျက်နွေကထောက်ပြပါတယ်စစ်တပ်ပိုင်ကုမ္ပဏီရဲ့အမြအစွန်းကိုစစ်တပ်အတိုင်းဝိုင်းကခံစားရပြီးမဆက်နိုင်တဲ့နိုင်ငံခြားအကျွေးကိုအရသာအစိုးရကပေးဆက်နေရတဲ့သဘောသက်ရောက်နေပါတယ်ရွေးကောက်တင်မြှောက်ထားတဲ့အရသာအစိုးရရဲ့ဆုံးဖြတ်ချက်ကိုစစ်တပ်ကလိုက်နာမှသာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်လို့ရမှာဖြစ်ပါတယ်။လက်တွေ့မှာတက်မတော်ဟာအစိုးရအဖွဲ့တွေမှာတည်ကြားတည်ရှိနေတဲ့အစိုးရတစ်ခုလိုဖြစ်နေပါတယ်။ပြည်တွင်းမှာရောနိုင်ငံခြားနဲ့ဆက်ဆံရမှာရောစစ်တပ်ကသာလွှမ်းမိုးနိုင်တဲ့အနေအထားမှာဖြစ်ပါတယ်။စစ်တပ်ရဲ့အကျိုးစီးပွားကိုအထောက်အကူပြုတဲ့အရသာအစိုးရမျိုးကတက်မတော်ကလူလားမှာဖြစ်ပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလာကြောင်းပြန်ဖွင့်ချိန်ကာကွယ်ရေးအပိုင်းနှစ်ကိုတင်ပြထားပါတယ်။ဒီကိုဗစ် -19 ဆက်ကူးစက်နေချိန်မှာပဲကျောင်းတွေကိုအစမ်းသဘောစဖွင့်ရတာကြောင့်ကူးစက်မှုအန္တရာယ်တစ်စုံတစ်ရာရှိနေတာကိုသတိပြုဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဘလို့ကူးစက်နိုင်မှုအဆင့်မှာရှိနေပြီးကျောင်းသူကျောင်းသားတွေအပြင်မိဘတွေနဲ့ဆရာဆရာမတွေကပါဘလို့ဝိုင်းဝန်းလိုက်နာဆောင်ရွက်သင့်ပါလဲ။ဒီကူးစက်မှုတွေပြန်ဖြစ်လာမှာကိုအများစိုးရိမ်နေကြတဲ့ရန်ကုန်မြို့ကဆေးရုံကြီးရေးပေါ်ဌာနရဲ့ပမောက္ခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ရေးပေါ်ထူးခုဆေးရုံကြီးပမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ကိုဗစ်ကာလမှာကျောင်းတွေအခုပြန်ဆဖွင့်ခြင်းကျန်းမာရေးကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီကျောင်းသားတွေလိုက်နာမှာနဲ့ဆရာဆရာမတွေအထက်ကြီးကြပ်မှာတွေကိုအဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေကျောင်းသားမိဘတွေဘက်ကနေပြီးတော့ကြိုတင်ပြင်ဆင်ပေးတင်တာတွေနဲ့ဆရာဆရာမတွေကိုယ်တိုင်လိုက်နာဆောင်ရွက်တင်တာတွေကိုအဓိကပြောမှာဖြစ်တဲ့အတွက်မိဘတွေအနေနဲ့ကျောင်းမသွားခင်တဲ့ကျောင်းပြန်မှာဘာတွေပြင်ဆင်ကူညီပေးတင်လဲဆရာ
မိဘတွေကလည်းပဲကုကလေးကိုကျောင်းလွှတ်ခံနေအချိန်မှာဒီကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့တုံ့တင်လိုက်တာရေသူတို့လိုအပ်မဲ့ mask တွေ face shield တွေတပ်ဖို့အတွက်တက်တလာမတက်တလာတက်ဆင်ပေးတာလေ့ကျင့်ပေးတာတွေဒါမျိုးတွေလုပ်လိုက်ဖို့တူတယ်။မှားချလိုက်ဖို့လည်းလူတယ်။ကျောင်းမှနေရင်ဆိုရည်ဒီစင်တွေတယောက်နဲ့တယောက်မပူးဖို့မစော့ဖို့မကစားဖို့အုပ်စုလိုက်မဖွဲ့ဖို့ဒါမျိုးတွေမိဘရဲ့တုန်သင်မှုကလည်းပဲကလေးတွေအတွက်လိုက်နာနိုင်တဲ့အချက်ပေါ့နော်။ပြင်လူတယောက်ပြောတာတဲ့မိဘရဲ့ဆရာရဲ့ပြောတာကိုကလေးတွေပို့ပြီးတော့နားခံမှာပါ။ဒါကကာကွယ်ရေးအတွက်ပြင်ဆင်ပေးလိုက်ဖို့သူစားဖို့တောက်ဖို့လေးတွေထည့်ပေးလိုက်ဖို့နေဖို့ထိုင်ဖို့တွေတင်ကြားပေးလိုက်ဖို့တပိုင်းနောက်တစ်ခုကကျောင်းလုပ်ကံဒီမှာလည်းပဲကိုကလေးရဲ့အကျမှားရေးအခြေအနေပေါ့ကိုပူနေသလားသို့မဟုတ်ချောင်းဆိုးနှာစည်းနေသလားဒါမှမဟုတ်ကိုဖစ်နဲ့ပတ်သက်တဲ့လက္ခဏာလေးတွေများတနည်းအားဒီလိုရှိနေရင်ကျောင်းကိုဒီနေ့ဒီရီရှိလို့ namatet chenai ne ajang chong cha de sanit de chi bu lo lo de lo mye chong da tiao di ni pouman covid phwin ne chein ma pyan tet ni ya ni matet yi chong wa le be ba chao le so da wo miwa shi wo pyan song san mo le lo de di lo myo information ni ga chong wa sia sia ma ri ne miwa ri ne sin se ma pyet de de le de wo ti ni ma be da ga manage lo lo ya me lo chano lo chein ne da ja mo lo de lo mye ku kle ya di lo tan ya chi bwe chi ni de ba nya do di ကျောင်းဝင်တဲ့အချိန်ပဲမိစ္ဆရာကျမရဲ့ဌာနတွေနဲ့လည်းဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ချက်ချင်းဆောင်ရွက်တင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီမှာတကယ်လို့များအဲ့လိုရှိနေရတဲ့ဒါနဲ့ကိုယ်ကလေးပညာရေးနောက်ကျမှဆိုလို့စိုးရင်စင်းနေကလေးကိုကျောင်းရောက်ရင်မဖျားဘူးပြောတော့ကျောင်းရောက်ရင်နာမစည်းဘူးပြောဒီလိုသဘောမျိုးတွေနဲ့လည်းကျောင်းကိုမလွတ်တဲ့အခုလို့လဲဆိုတော့ COVID ဆိုတာကကိုယ်တယောက်တည်းအတွက်မဟုတ်ဘူး။ကျွန်တဲ့ပတ်ဝန်းကျင်မှာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဒီကနေတစ်ဆင့်ကျန်တဲ့ပြည်သူလူထုတွေပါပြန်ပြီးတော့ပြန်နိုင်တဲ့ယောဂမျိုးဖြစ်တဲ့အတွက်ကြောင့်ကလေးကိုကျမရဲ့အသည့်လေးကိုဦးစားပေးဖို့ကျွန်တော်တို့ကထိုက်တွန်းနေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကျောင်းသူကျောင်းသားတွေကတော့ဒီလူငယ်လူရွယ်တွေဖြစ်တဲ့အတွက်ကိုခန်းအတစုံတရာတော့ကောင်းနေတဲ့အနေအထားမှာတော့ရှိကောင်းရှိနိုင်တာပေါ့နော်ယောဂအခန်းရှိတဲ့သူကလွယ်ရည်ဒီနေရာမှာဆရာဆရာမတွေဘက်ကရောဆရာဒီယောဂအခန်းရှိနေတဲ့သူအသက်တစုံတရာရှိနိုင်တဲ့အနေအထားရှိတဲ့သူတွေအတွက်ကောဆရာဘယ်လိုချမ်းပေးချင်လဲ
ဟုတ်တယ်ဆရာဆရာမတွေကလူကြီးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကကျောင်းကိစ္စတွေမဟုတ်ဘဲနဲ့တခြားပတ်ဝန်းကျင်မှာဈေးသွားဈေးလာဟုတ်တယ်မလို့နော်အပြင်တခြားကိစ္စတွေဆရာဆရာမတွေကအသက်ကြီးတာရယ်သူတို့ရဲ့တခြားယောဂါတွေရှိနိုင်နိုင်တာရယ်ဒါမျိုးတွေကြောင့်သူတို့မှာကုသမှုအန္တရာယ်ကကလေးတွေတဲ့ရှိနေတယ်ကလေးတွေကိုဒီအပြားတိုင်းနဲ့စစ်ဆေးတယ်ဒီလိုမျိုးတွေလို့တာအပြင်ဆရာဆရာမတွေကိုယ်တိုင်ကလည်းဒီကိုဗစ်ကင်းစင်တွေကိုလိုတာပေါ့နော်ဒါကြောင့်မလို့ဆရာဆရာမတွေကလည်းကိုယ့်အောက်ကိုကိုယ့်ရဲ့ကျန်းမာရေးအခြေအနေအရာခုနကလေးတွေလိုပဲလိုအပ်လို့ရှိရင် stay home နေတာမျိုးအကြောင်းစာတင်မှုအတွက်ခွင့်ပြုချက်မရတာမျိုးဒါမျိုးတွေလည်းသူကရှိရမှာပေါ့နော်နောက်တစ်ခုကတော့ဒီဆရာဆရာမတွေရဲ့ covid ကာကွယ်ရေးအတွက်လုပ်တာကလေးတွေအတွက်စံပြပဲဆရာဆရာမအမှလက်မစည်းရင်ကလေးတွေကလည်းသိမှာမဟုတ်ဘူးဆရာဆရာမအမှ mask တို့တည်တည်ချာချာ face shield တည်တည်ချာချာမတက်ရင်ကလေးတွေကလိုက်တက်ဖို့သူကကလေးတွေကြည့်နေမှာလေမိဘကိုကြည့်မယ်ဆရာဆရာမကိုကြည့်မယ်သူတို့လုပ်တဲ့အတိုင်းလက်မလုပ်တော့ role model ပေါ့ကျောင်းဆိုကျင်လာတော့ဆရာဆရာမတွေရဲ့ကျောင်းမှာကလေးတွေအတွက် role model အနေနဲ့ဒါတွေကိုမကြကနဒီလိုက်နာမှုအားလည်းပဲစံပြအနေနဲ့ကလေးတွေကိုပြတ်တတ်နေ
ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာကျောင်းပြန်ဖွင့်ပြီဆိုတော့ကျောင်းနဲ့တွဲပြီးဖြစ်လာနိုင်တဲ့ဒီကျူရှင်နဲ့ပတ်သက်လို့ရောဆရာအစိုးရကတော့ဖွင့်ခွင့်တော့မပေးတော့ဘူးပေါ့နော်
အခုလောလောဆယ်ဒီတော့ပြည်ထောင်စုဌာနကဒီကျူရှင်တွေကိုပြန်ဖွင့်ဖို့ခွင့်မပြုထားသေးဘူးကျူရှင်တွေဆိုတာကကျောင်းမှာစာစတင်ပြီးဆိုရင်ကလေးတွေရဲ့ပညာရေးအတွက်ဒါလည်းကျွန်တော်ရဲ့ကာချာကြီးလို့ဖြစ်နေတာပေါ့နော်ကျောင်းသွားရမယ်ပြီးရင်ကျူရှင်တက်ရမယ်ဆိုတဲ့အခြေအနေမျိုးတွေမှာဟိုပိတ်ထားပြီးဆိုတော့လည်းပဲမှန်းလို့ရတာတော့တရားမဝင်ပြန်တင်နိုင်တာလေးလည်းရှိကောင်းရှိနိုင်သေးတာပေါ့နော်ရှိတဲ့အခါမှာလည်းပဲကိုယ့်အိမ်မှာဘုံမနေနဲ့ခေါ်တင်လို့တယောက်ချင်းတင်နိုင်နေဆိုရင်တော့ဒီ social distancing နဲ့ပြပြဒီ PPE protective ဒီ mask တွေ face shield တွေနဲ့ပဲတင်သင့်နေဒါပေမဲ့ခုနလိုအုပ်စုလိုက်တင်တဲ့အခါမှာပဲဖြစ်ဖြစ်ဒီကျွန်တော်ချက်မှတ်ထားတဲ့လိုက်နာမယ့်စီကံချက်တွေဟာကျောင်းကဲ့သို့ပဲကျူရှင်မှလည်းလိုက်နာဖို့တော့လိုတာပေါ့နော်အဲ့လိုမလုပ်ရင်ဒါရက်ကူးမဲ့အခြေအနေမျိုးရှိတော့ဒါကိုမိသားစုလည်းရှိတယ်နော်ဒီလိုအခြေအနေမျိုးတွေအဲ့ရပဲသတိပြုပြီးတော့ဥစ်တယ်လို့ကျွန်တော်အကြံပေးချင်ပါတယ
်ဟုတ်ကဲ့ဆရာအခုတို့ကျောင်းပြန်ဖွင့်တာနဲ့ပတ်သက်ပြီးတော့ဒီကိုဗစ်ကူးစက်မှုပေါ့နော်အတက်နိုင်ဆုံးရှော့ချနိုင်ဖို့အတွက်ကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကော
အဓိကကတော့ခုလိုကြောင်းပြန်ဖွင့်နေဆိုတာစမ်းသပ်ပြီးတော့ပြန်လုပ်ကြည့်တဲ့အခြေအနေပဲရှိသေးတယ်ပေါ့နော် US CDC CDC ရဲ့ကြေညာရတဲ့မှာဆိုရင်စာပြန်တင်ရမယ်အဲ့ဒီမှာ no risk ပေါ့နော်ယောဂကူးစက်နိုင်ခြင်းအနည်းဆုံးသောစာတင်နည်းကတော့ online ပေါ့နော် internet ကိုအသုံးပြုပြီးတော့ကိုယ့်အိမ်မှာကိုယ်နေမယ်တယောက်တည်းနဲ့ဟိုဘက်နဲ့ပြန်တင်တဲ့ဟာမျိုးကတော့အနေနဲ့အကင်းဆုံးသို့တော်လည်းပဲကျွန်တော်ပြမပြီးအတွက်ဒီ online တွေ wifi တွေ internet တွေရဲ့ခက်ခဲတွေရှိတယ်။ကျောင်းနေရစီစဉ်နိုင်ရင်တောင်မှကျောင်းသားမိဘတွေပြန်နေပြီးတော့ကုန်ကျစရိတ်နဲ့စီစဉ်မှုများနိုင်တယ်။ဒါမျိုးကြောင့်ဒီနည်းနဲ့သုံးနိုင်တဲ့အခါမှာဒုတိယတစ်ဆင့်သူတို့ median risk ခေါ်တဲ့အခြေအနေမျိုးလေးတွေသူတို့ပြောထားတာရှိတယ်။အဲ့ဒါကတော့နည်းနိုင်တဲ့များလူနည်းအောင်လုပ်မယ် social distancing လုပ်မယ် protection လုပ်တဲ့ face mask တွေ face shield တွေအတွက်ဒီကြာစနေကြတော့မယ်လက်စေးမယ်စီကန်းတွေကိုတင်းကြပ်မယ်ဒါကဒုတိယညီးပေါ့လူနည်းနည်းနဲ့အခုကျွန်တော်တို့ကြောင်းပြန်ဖွင့်တဲ့ကိစ္စစဉ်းစားတာဒီ median risk အဆင့်လောက်နဲ့လောလောဆယ်စနေတာပေါ့နော်ဒါ full အပြည့်အစုံပြန်ပြီးတော့ဖွင့်တဲ့အခြေအနေမဟုတ်သေးဘူးဆိုတာလည်းပဲသတိရှိနေမှဖြစ်မဲ့သဘောရှိပါတယ်အဲ့တော့အဲ့ဒီစီကန်းတွေကိုလိုက်နာလို့အောင်မြင်မှရှေ့ဆက်တက်လို့ရမှာလောလောဆယ်အခြေအနေမှာတော့အရင်တော့အလိုမျိုးအားလုံးစုပြုံပြန်တဲ့ပုံမှန်အတိုင်းကြောင်းတွေပြန်ဖွင့်တဲ့အခြေအနေရတော့ အရန်ကို risk များတယ်သူတို့ CDC သတ်မှတ်တာတော့ high risk လို့သတ်မှတ်တော့ဒီလိုအခြေအနေမျိုးတွေအကြီးတော့ကျွန်တော်တို့လုပ်လို့မဖြစ်သေးတဲ့အခြေအနေလို့ကျွန်တော်ထင်တယ်အဲ့တော့အခုလို median အခြေအနေနဲ့ကျွန်တော်တို့အလဲလက်အခြေအနေလေးဆိုတော့မိဘတွေလည်းသဘောပေါက်ရှိခြင်းပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖပုံခဲမှာရွာသူအမျိုးသမီးတဦးကိုတမရကပြစ်သက်ခံရတာနဲ့ပတ်သက်ပြီးဒေသခံလူထုတထောင်ကျော်ကဆန္ဒထုတ်ဖော်ခဲ့ကြပါရယ်ရှမ်းပြည်နယ်စီဆိုင်မြို့နယ်အတွင်းကတမရသိမ်းဆဲထားတဲ့မြေယာရီနဲ့ပတ်သက်ပြီးအစားထိုးမြေပြန်ပေးမယ်ဆိုတာကိုဒေသခံတွေကလက်မခံဘူးဆိုတာနဲ့တနင်္သာရီတိုင်းကကမ်းခြေတွေနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွယ်တကူချမပေးဖို့ဒေသခံတွေကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်ဖပုံခရိုင် KNU တပ်မဟန်ကခူတုထကျေးဝါအုပ်စုမှာရွာသူအမျိုးသမီးတဦးတပ်မတော်ရဲ့ပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီးဝင်းမောင်းလကွန်းပြူဂိုင်းကုတ်မဲဝိုင်ကျေးဝါကဒေသခံလူထုတထောင်ကျော်ကခူတုထကျေးဝါမှာအခုလ22ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်အဆိုပါအမျိုးသမီးကိုပြစ်ဒဏ်ခဲ့တဲ့တပ်မတော်သားနှစ်ဦးကိုထိရောက်စွာအရေးယူပေးဖို့နဲ့ရခင်ပြစ်ဒဏ်ခံရတဲ့ဒေသခံတချို့အပါအဝင်2020မှာ၎င်းဒေသအတွင်းရှိကျေးရွာတွေမှာတမရော်ကလက်နက်ကြီးပစ်ခတ်မှုရှိခဲ့တာနဲ့ပတ်သက်ပြီးဒေသခံတွေကနေဆန္ဒထုတ်ဖော်တာလို့ဆန္ဒထုတ်ဖော်ရမှာပါဝင်သူတဦးဖြစ်တဲ့စောအဲဂေမူကပြောပါတယ်ဇူလိုင်လ16ရက်နေ့ကအဆိုပါအမျိုးသမီးတဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကရင်အဖွဲ့အစည်းအသီးသီးကရှုတ်ချကြောင်းထုတ်ပြန်ကြေညာချက်တွေရှိတဲ့အပြင်အဆိုပါကျူးလွန်တဲ့တပ်မတော်သား2ဦးကိုစစ်စည်းကမ်းအရဥပဒေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းလဲတပ်မတော်တရင်မှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကထုတ်ပြန်ထားပါတယ်
ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်စီဆိုင်မြို့နယ်တွင်တမရော်ကပိုးကျစ်လက်လူထုပိုင်မြေဧက2000ခန့်ကိုသိမ်းယူပြီးရှမ်းကျစ်လက်လူထုရဲ့ထင်းယူချမ်းမြေဧက200နဲ့အစားထိုးပေးရတာကိုဒေသခံတွေကလက်မခံကြပါဘူး။တောင်သူတွေကနေတောင်ကြီးမြို့ပေါ်တက်ပြီးထိန်တာဟိုတယ်မှာသတင်းစာရှင်းလင်းပွဲတရကိုဇူလိုင်လ20ရက်နေ့ကပြုလုပ်ခဲ့ပါတယ်။စီဆိုင်မြို့နယ်ပိုးတိုင်းသားကျေးရွာ9ရွာကတောင်သူ80ဦးပိုင်မြေက1900ကျော်ကိုခြေမြန်တိုက်ရင်ခမရ432နဲ့424တို့ကနေ1996ခုနှစ်တုန်းကတည်ယူထားတာဖြစ်ပြီးအခုရှမ်းရွာကုန်းစွတ်ကျေးရွာအုပ်စုနဲ့ပန်းစုံရွာနာကနာတန်ကုမြေမြေထင်းယူမြေက200ခန့်နဲ့အစားထိုးမြေပြန်ပေးဖို့ပြင်ဆင်နေတာကိုပိုးတောင်သူရှမ်းတောင်သူတွေကသဘောမတူကြဘူးလို့ကျေးရွာအုပ်ချုပ်ရေးမှူးဦးကောလေးရကပြောပါတယ်
ရခိုင်လက်နက်ကင်အင်းအင်းနဲ့မြမတပ်မတော်အကြားစစ်မဲ့ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာအထက်တန်းကျောင်းတစ်ကျောင်းမှမဖွင့်လှစ်နိုင်သေးပါဘူး2020-2021ပညာသင်နှစ်အတွက်အခြေခံပညာအထက်တန်းကျောင်းတွေကိုဇူလိုင်လ21ရက်နေ့ကစပြီးကျန်းမာရေးနဲ့အက္ခစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်နဲ့ကန့်ညီတဲ့ကျောင်းတွေကိုပြန်လည်ဖွင့်လှစ်ခဲ့ကြတာပါဒါပေမဲ့အထက်တန်းကျောင်းပေါင်း40နီးပါးရှိတဲ့ပလဝမြို့နယ်မှာတော့73ကျောင်းကသာကျောင်းအလက်ခံနိုင်ကြပြီးကိုဗစ် -19 ကာလကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့စီကံသတ်မှတ်ချက်တွေမပြည့်မီတာကြောင့်ဖွင့်လှစ်နိုင်ခြင်းမရှိတာလို့ပလဝမြို့နယ်ပညာရေးမှူးဆလိုင်းအောင်မင်းကပြောပါတယ်ချင်းပြည်နယ်တပင်းနယ်လုံးအတိုင်းတာမှာတော့အထက်တန်းကျောင်းပေါင်း200ကျော်ရှိတဲ့အထက်ကနေ23ကျောင်းသာဖွင့်လှစ်နိုင်သေးတယ်လို့သိရပါတယ်
ကချင်ပြည်နယ်မှာဝင်ရောက်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီပေါင်း18ပါတီရှိပြီးတိုင်းနာပါတီ10ပါတီရှိနေတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ရုံးခွဲပြည်နယ်ရွေးကောက်ပွဲအရာရှိသူညွန်ကြားရေးမှူးဦးထွန်းအောင်ခိုင်ကပြောပါတယ်အခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာတော့2015တုန်းကဝင်ရောက်ရှင်ပြန်ခြင်းမရှိခဲ့တဲ့ပါတီတချို့လည်းလာရောက်ရှင်ပြန်ဖို့ရှိပြီးနာဂမျိုးရပါတီညီညွတ်ရောဒီမိုကရက်တစ်ပါတီပြည်ထောင်စုအကျိုးဆောင်ပါတီ UPP ဒီမိုကရက်တစ်ပါတီတို့ဝင်ရောက်ရှင်ပြန်ဖို့ရှိနေပါတယ်မြန်မာတနင်္ဂနွေလုံး2020အတွင်းတွင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ကြမဲ့ပါတီပေါင်း96ပါတီရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ9ရက်နေ့ကထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့ဘော်ကလက်ကောက်စီမြို့ဦးကောင်းကျောင်းနဲ့တိန်ညိုစတဲ့စစ်ပေးဒုက္ခသည်စခန်းတွင်မှရာသီတုတ်ကွေးရောဂါဖြစ်ပွားမှုတွေရှိနေပါတယ်အခုလိုရောဂါဖြစ်ပွားရတာဟာမိုးရာသီဖြစ်တဲ့အပြင်စခန်းတွင်မှလူတွေပြစ်သိနေထိုင်နေကြရပြီးချင်းထောင်တွင်မလုံလောက်တလို့ကျန်းမာရေးဆောင်ရှောက်မှုအားနည်းတဲ့အတွက်ဖြစ်တယ်လို့ ဒုက္ခသည်တွေကိုကူညီပေးနေတဲ့မြောက်ဦးမြို့ခံကိုလင်းသိန်းကပြောပါတယ်မြောက်ဦးမြို့နယ်မှာဒုက္ခသည်စခန်းပေါင်း20ကျော်ရှိနေပြီးစခန်းနိုင်လိုလိုမှာယောဂါဖြစ်နေပေမဲ့စည်ရင်းကောက်ယုံမှုမရှိသေးတဲ့အတွက်အရေအတွက်အတိအကျကိုမပြောနိုင်သေးဘူးလို့သူကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနင်္သာရီတိုင်းကကမ်းခြေရီနဲ့ကျွန်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေအတွက်အလွဲတကူချမပေးဖို့ဒေသခံတွေကတိုင်းဒေသကြီးအစိုးရကိုတောင်းဆိုလိုက်ပါတယ်အမိရဲ့စုစည်းချက်ကိုနိုင်ကွင်အင်ကတင်ဆက်ထားပါတယ်
ထဝဲခရိုင်လောင်းလုံးကျွန်းဆွယ်မှာခီးသွန်းလုပ်ငန်းတွေအထူးလိုအပ်ဆိုပြီးတော့ဒေသခံတွေနဲ့မြေယာရေးစိတ်ဝင်စားသူတွေကိုအတိပေးခြင်းမရှိဘဲမြေကပေါင်းများစွာကိုတနင်္သာရီတိုင်းဒေသကြီးအစိုးရကနေသဘောထားမှတ်ချက်ပေးတဲ့ပုံမှာထဝဲတိုင်းဒပါတီဒုဥသဥမမောင်အေးကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ်။ဖြစ်စဉ်ကြောင့်လည်းပတ်သက်ပြီးတော့တန်းဒီပါတီအစိုးရသဘောထားမှတ်ချက်တောင်
ဲ့ဗျာဒါပြည်သူတွေတင်တာလေအစိုးရတစ်ခုဟာကျွန်တော်ပြည်သူတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ဒီမက်ဆန္ဒနဲ့မှာဒီမက်ပေးတဲ့ပြည်သူတွေလောင်တို့မက်ဆန္ဒနဲ့မြင်နေရနေမက်ပေးတာအဲသူတို့အရေးကိုသူတို့ကိုယ်တိုင်ချပြလို့မရဘူးအထုတွေဝဲဆိုတာဒါဒီနေ့တိုက်ဆိုတာဘယ်လဲဘာလဲဒါလေးကိုကျွန်တော်မေကောထုတ်ခြင်းပါလေ
ဆူလိုင်းလာ၄ရက်နေ့ကအရဖက်ဖွဲ့စီ16ဖွဲ့နဲ့တူဒေရခန့်သန်းနေရေလုတ်သားကထုတ်ပြန်တဲ့ထုတ်ပြန်ချက်တက်မှာသဝဲခရိုင်တွင်ဧက140ရှိတဲ့ပဲ့စင်ကျွန်းကို Excellent Fortune Development Group ကုမ္ပဏီကဦးဆိုင်မျိုးဝင်းမြေနဲ့လုတ်ပိုင်ခွင့်ရှောင်သာမှုအပေါ်မှာတိုင်းဆိုရကသဘောထားမှတ်ချက်ပေးခြင်းပေါ်မှာဒေရခန့်နေပဝင်မကျဖြစ်နေတာပါပက်စင်ကျွန်းဟာသဝဲဒေတာတွင်ကန်ဒီ၅ဖန်လုတ်ကန်နေတဲ့လေစင်းရည်သဆောင်ကျော်အတွက်အဓိကအားထားရတဲ့ကျွန်းကျွန်းဖြစ်ပါတယ်။ဒီကျွန်းကိုကုမ္ပဏီလက်ထက်ထိုးအပ်လိုက်ရင်ဒေတာခန့်တွေအသက်မွေးဝန်းကျောင်းလုပ်ငန်းခက်ခဲတွားမယ်လို့ပညစ်ကြီးရွာအုပ်စုဒေတာခန့်ဦးတင်သွေးကဆိုပါတယ်
။ကုမ္ပဏီကနေပြီးတော့ရှောက်ထားတဲ့ကျွန်းတနေရာပါတာပေါ့။အဲ့ကျွန်းက 17.3 ဧကရှိတယ်။အဲ့ကျွန်းကဒီရှမ်းမော်ရွာရောပညစ်ကျွန်းရောပညစ်ကြီးရွာလူတွေရောဒါနေစဉ်ဘဝရဲ့အဲ့တွေ့ကြောဆိုလဲဟုတ်တယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာဒီဂျွာနီနာချုပ်လူတွေကသွားပြီးတော့မှဒါငားမြတာတို့ပြီးလို့ရှင်ခရုကနန်းရှာဖွေးတာတို့အဲ့ကျောင်းမှာခူအောင်ပြီးတော့မှပင်လယ်ထက်ကိုဆက်ပြီးတော့ဒါပိုက်ပစ်ထွက်ရတာတို့ငားဖန်းထွက်ရတာတို့ဒါတွေကအဓိကနေရာဖြစ်တယ်။ဒါကြောင့်မလို့အဲ့ကျောင်းကခုနကွန်မြူနတီကိုပိတ်လိုက်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့ဒီရှမ်းမော်ရွာနဲ့ပင်းရွာတော့ဒါအတိတ်ဒုက္ခရောက်ကြမှာပဲဖြစ်ပါတယ်။
လောင်လုံမြို့နယ်အတွင်းပဲ့စင်ကျွန်းကြောက်သွင်းကန်းချီဆက်လှန်ကန်းချီနေရှိပညစ်ကျွန်းဖိုးဖိုးကြောက်ကန်းချီဆိုတဲ့လောင်လုံကျွန်းဆက်ရှိကန်းချီနဲ့ကျွန်းတွေကိုခရီးသွားလုပ်ငန်းအတွက်တနင်္လာတိုင်းဒေသကြီးအစိုးရနဲ့ပြည်ထောင်စုအစိုးရထံမှမြေယာလျှောက်ထားမှုဆောင်ရွက်နေတာကိုဒေသခံတွေကလည်းထောက်ပြထားကြပါတယ်ခင်ဗျာ
ဆက်ပြီးတော့2020ထွေထွေရွေးကောက်ပွဲမှာမိမိတို့ဒိုင်းသားပါတီတွေကိုမဲပေးဖို့တိုင်းသားကိုယ်စားလှယ်များရင်တိုင်းသားအရေးတွေမြင့်မားလာမယ်လို့တိုင်းသားနိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ထားပါတယ်
။နာမည်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မွန်တိုင်းရင်းသားအားလုံးကို့တိုင်းရင်းသားပါတီကိုပဲမဲပေးကြဖို့ဝန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ဟန်သာကမွန်ဘာသာနဲ့ခုလိုပဲပြောပါတယ်
။တကောက်မိုင်းဒီကောက်မိုင်းကပုတ်မွန်ကောနော်ကောက်ကောင်တော့ကောပတ်တစ်ချ
ာမဲပေးရမယ်ဆိုရင်ကို့မွန်ပါတီကိုမဲပေးပါတခြားလူမျိုးတခြားပါတီကိုဦးစားမပေးပါနဲ့သူတို့ပါတီဟာသူတို့လူမျိုးတွေပတ်လှုပ်ဆောင်နေတာဖြစ်ပြီးတော့ကျွန်တော်တို့လူမျိုးအတွက်မပါပါဘူးနောက်တစ်ခုပြောချင်တာကတော့မွန်လူမျိုးဖြစ်ပြီးတော့မွန်ပါတီကိုမဝင်ဘူးတခြားပါတီဝင်ပြီးရွေးကောက်ခံမယ်ဒါကလည်းထောက်ခံဖို့မလိုဘူးဘာဖြစ်လို့လဲဆိုတော့သူတို့ပါတီရဲ့အထက်မိတ်ကိုပဲနာခံနေရတာဖြစ်ပြီးသူတို့ဆန္ဒတဘောတိုင်းလှုပ်ကန်ဆောင်ရွက်လို့မရပါဘူး
မြန်မာနိုင်ငံရဲ့အထင်ကရပါတီကြီးတွေရဲ့ထိပ်ပိုင်ဦးဆောင်သူများစုကမြန်မာခေါင်းဆောင်တွေပဲဖြစ်နေပြီးတော့တိုင်းရင်းသားတွေကပြည်နယ်ဆေးတွေမှာပဲတာဝန်ရှိကြတဲ့အတွက်ပြည်ထောင်စုပါတီလို့ကိုကိုကိုလိုဒလိုနာမည်တက်ယူလို့မသိဘူးလို့လဲချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD လက်ကျဥက္ကဋ္ဌပူးငိုင်ဆက်ကအခုလိုပြောပါတယ်
USDT မှာဖြစ်စီ NLD မှာဖြစ်စီအဲ့ဒီမှာဦးဆောင်တဲ့ဒီပုဂ္ဂိုလ်တွေဟာပမာတိုင်းသားခေါင်းဆောင်တွေအများစုဖြစ်နေတယ်သူတို့က ဥဆောင်ပြီးတော့သူတို့က policy ကိုဆွဲတယ်တခြားသောပြည်နယ်ဒေသတွေကလူတွေကပြည်နယ်အဆင့်မှာပဲတာဝန်ရှိကြတယ်ပါတီဘုံမှာမရှိကြဘူးအဲ့တော့ဥဆောင်တာကလည်းဗမာတိုင်းတာကောင်းဆောင်တဲ့ဥဆောင်တယ်မူဝါဒဆွဲတာလည်းသူတို့ကပဲဆွဲတဲ့အခါကျတော့ဒီပါတီဟာပြည်တော်စုပါတီလို့ပြောလို့မရဘူ
းလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားတွေကသက်ဆိုင်ရာမိမိတို့တိုင်းရင်းသားပါတီကိုတခဲနဲ့မဲပေးရင်ပြည်နယ်နဲ့ပြည်တော်စုအစ်စ်လွှတ်တော်တွေမှာတိုင်းရင်းသားအမတ်ဦးရီများပြားလာမှာဖြစ်တဲ့အတွက်တိုင်းရင်းသားအရေးကပိုပြီးမြင့်မားလာမှာဖြစ်တယ်လို့လည်းနိုင်ဟန်သာကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
တော့ကတော့ရဲ့မွန်ပေါ်တော့ဟာမကောနော်အမတ်မွန်ပလာန်တဲ့တော့မွန်နှုတ်ကမွန်ပလာန်
ကျွန်တော်တို့မွန်ပြည်နယ်ထဲမှာပေါ့နော်မွန်မတ်တွေများလာရင်မွန်လူမျိုးဝန်ကြီးတွေများလာမယ်ဆိုရင်ဘယ်လိုပဲပြောပြောမွန်မျိုးသားကြီးကမြန်မာလာမှာဖြစ်တယ်အဲ့ဒါပြင်ပြည်တော်စုအစ်စ်မှာဆိုရင်အမျိုးသားလွှတ်တော်ရောပြည်နယ်လွှတ်တော်မှာပါတိုင်းရင်းသားအမတ်တွေများလာမယ်ဆိုရင်တိုင်းရင်းသားကြီးကိုအလေးပေးဆွေးနွေးမှုတွေပုံမှန်များပြားလာမယ်ဆိုရင်တိုင်းနာတွေရဲ့အရေးကလည်းမြင့်မားလာမယ်
တို့ပေမဲ့နိုင်ငံတော်သမ္မတဦးမြင့်ကလူမျိုးရေးဘာသာရေးအကြောင်းပြဆန္ဒမဲပေးရန်မပေးရန်ပြောဆိုခြင်းဟောပြောခြင်းကြေညာချက်ထုတ်ခြင်းအားပေးခြင်းလှုပ်ဆော်ခြင်းချက်ပါဝင်ရွေးကောက်ပွဲဆိုင်ရာပြစ်မှုတွေကိုဥပဒေနဲ့အညီကင်သွင်းကြက်မှတ်သွားဖို့ဇူလိုင်လ10ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကမရှင်ဖွဲ့နဲ့တည်ဆောင်ပွဲမှာမှာကြားခဲ့ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဖားပုံခရိုင်မှာရွာသူအမျိုးသမီးတဦးကိုတပ်မတော်ကပြစ်ဒဏ်ခဲ့တာနဲ့ပတ်သက်ပြီးတရက်ခံလူထုတထောင်ကျော်ကခူတုထဂျေးဝါမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်အတွင်းတပ်မတော်ကနေကျေးလက်လူထုပိုင်းမြေအေက2000ခန့်ကိုသိမ်းယူပြီးမြေအေကနေရာနဲ့အစားထိုးပြန်ပေးမယ်ဆိုတာကိုတရက်ခံတွေကလက်မခံကြပါဘူး။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဂျုံလာ23ရက်ကြာသာရင်းနှီးအတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆွမျက်မောင်ကတလှည့်ပြောပြပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်သေဆုံးသူ1000ကျော်2ရက်ဆက်တိုက်နဲ့ပုံထုနေတော့ကထပ်ပြီးတော့စံချိန်သစ်တင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာလည်းအတိပြုလူနာအရေအတွက်ဟာပုံထုနေတရက်ထဲမှာစံချိန်တင်အောင်လို့12000ကျော်တွေ့ရှိခဲ့ပြီးစုစုပေါင်းအတိပြုလူနာဟာနယူးယောက်ပြည်နယ်ထက်ကိုပိုများသွားပါပြီ။အခုဆိုရင်နိုင်ငံအနောက်ချမ်းကကယ်လီဖိုးနီးယားပြည်နယ်မှာအတိပြုလူနာ4200ကျော်အရှေ့ချမ်းနယူးယောက်ပြည်နယ်မှာ4100ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာစုစုပေါင်းအတည်ပြုလူနာကတော့၄သန်းနီးပါးနဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတင်းမာနေချိန်မှာတရုတ်နိုင်ငံနဲ့ပတ်သက်တဲ့မင်းကွန်းတရက်ကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကကယ်လီဖိုးနီးယားပြည်နယ်မှာဒီကနေ့ပြောကြားမှာဖြစ်ပါတယ်။ကွန်မြူနစ်တရုတ်နိုင်ငံနဲ့လွတ်လပ်တဲ့ကမ္ဘာကြီးအနာဂတ်လို့အဓိပ္ပာယ်ရမယ်။ Communist China and the Future of the Free World ဆိုတဲ့ခေါင်းစဉ်နဲ့ဝန်ကြီးမင်းကွန်းပြောမယ်လို့နိုင်ငံခြားရေးဌာနကပြောကြားထားပါတယ်။Houston မြို့မှာရှိတဲ့တရုတ်ကောင်စုဝန်ချုပ်ယွန်းကိုပိတ်ခိုင်းခဲ့တာဟာ American တို့ရဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ကိုယ်ပိုင်အချက်အလက်တွေကိုကာကွယ်ဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပုံထုနေတုန်းကပြောကြားထားပါတယ်။တရုတ်ဘက်ကတော့ဒါဟာနိုင်ငံရေးရန်စမှုဖြစ်ပြီးဥပဒေနဲ့အညီလိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့ပြောကြားထားပါတယ်။တချိန်တည်းမှာပဲတရုတ်စစ်တပ်နဲ့ဆက်နွယ်နေတဲ့အလို့ရှိသူတယောက်ကိုဆန်ဖရန်စစ္စကိုမြို့တရုတ်ကောင်စုဝန်ယွန်းကဖွက်ထားပေးတယ်လို့ American အစိုးရရှေ့တွေကပြောကြားလိုက်ပါတယ်။Davis မြို့မှာရှိတဲ့ California တက္ကသိုလ်မှာသူတည်တည်လုပ်နေတဲ့တန်ကျွန်းကိုပြည်ဝင်ခွင့်ဗီဇာလိမ်လည်မှုတစ်ခုမကနဲ့ဂျွန်လ26ရက်နေ့တုန်းကအစိုးရရှေ့နေတွေကတရားစွဲထားပြီးသူ့ကိုကောင်စက်ဝန်ယုံကဖွက်ထားတယ်လို့အစိုးရရှေ့နေတွေကတရားရုံးမှာတင်းလာနေကရှောက်ထားခဲ့တာပါတရုတ်စစ်တပ်ကသိပ္ပံပညာရှင်တွေကိုသူတို့အကြောင်းမှန်ဖုံးကွယ်ဆေးလွှတ်ပြီးအမေရိကန်တက္ကသိုလ်တွေသူတည်တနာဌာနတွေကအချက်လက်တွေကိုခိုးယူနေတဲ့အစီအစဉ်မှာတန်ကျွန်းတယောက်အပါအဝင်ဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေတွေကဆွဆွဲထားပါတယ်အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကပြည်ထောင်စုတရားရုံးအပြင်ဘက်မှာဗုဒ္ဓဟူးနေ့ညတော်ကစူးဝေးဆန္ဒပြနေကြသူတွေကိုပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့ပါတယ်။ရှဲရီရဲ့အကြမ်းဖက်မှုအသားရောင်ခွဲခြားမှုနဲ့ Portland မြို့မှာပြည်ထောင်စုလုံခြုံရေးတပ်တွေဖြန့်ချတာကိုမကျေနပ်မှုလို့ကြောင့်56ရက်ဇက်တိုက်ဆန္ဒပြနေကြတာပါ။တချိန်တည်းမှာပဲပြည်ထောင်စုလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဆန္ဒပြသူတွေကိုအကြောင်းမရှိဖမ်းဆီးတယ်။အင်အားအလွန်အကျွံတုံးတယ်လို့ဆိုပြီးOregon ပြည်နယ်ရှေ့နေချုပ်ကတရားစွဲလိုက်ပါတယ်ပြည်ထောင်စုအာဏာပိုင်တွေကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်းထားကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9:30အထိ Washington မြို့ရကနေတိုက်ရိုက်ထုတ်လင်းခဲ့တာဖြစ်ပါရဲ့ရှင်။အခုကြာတာရင်းနေ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲ။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.